Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ31ရက်တောက်ချာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့58တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မှုကကျမဆုမမ
။မင်္ဂလာညချမ်းပါရှင်။ပြည်ရဲ့အပေါင်းကကင်းဝေးကြပါစေ။ကျမခင်ပြူထွေးပါ။စင်ကာပူနိုင်ငံမှာကျင်းပနေတဲ့ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲဘေးဘက်မှာဒီကနေ့အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးကြပါတယ်။နောက်ဒီ Shangri-La ဆွေးနွေးပွဲမှာလည်းမြန်မာအရေးနဲ့ပတ်သက်ပြီးတော့လည်းဒီတက်တမန်ရေးအရာချိတ်ဆက်ဆောင်ရွက်ဖို့ကိစ္စတွေကိုဒီဇိုင်းမဲ့မဲ့လုပ်သွားဖို့ပြောဆိုဆွေးနွေးခဲ့ကြပါတယ်။နောက်မြန်မာနိုင်ငံရေးပြည်ပခါမှာပါဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေအနေနဲ့အရက်သားပြည်သူတွေနဲ့အကူအညီပေးရေးဆောင်ရွက်နေကြတဲ့သူတွေကိုအကအကွယ်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုမဆုမွန်နဲ့အတူပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းကလေးဘက်မှာတော့စစ်ကောင်စီကရွာတွေဘက်ကိုလက်နက်ကြီးနဲ့ပစ်ခတ်လို့အရက်သား၄ဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်9ဦးဒဏ်ရာပြင်းထန်ရခဲ့ပါတယ
်။တော့လက်နက်ကြီးနဲ့အဲ့ဒီပိတ်ကူဝါနဲ့ထုတော့ဓာတ်သုံးစုကလူရအနားမှာရှုသွားကြတာပါ။ဆိုင်တွေမှာပြလိုက်တော့ဒဏ်ရာတွေပြင်းပြင်းထန်ထန်ရသွားကြတာပေါ့နော်။
ဒီသတင်းအပြည့်အစုံမကြာခင်မှာတင်ဆက်ပေးပါမယ်ရှင်။နောက်ပြီးတော့မြန်မာနိုင်ငံကလမ်းတရားကြီးတွေကိုဂျွန်လာတရက်နေ့ကနေစပြီးတော့လက်ရှိနှုံးထထက်ထက်ဝက်ချိုထက်တိုးပြီးတော့ကောက်ခံသွားဖို့ရှိနေပါတယ်။နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နေထိုင်တဲ့တက္ကသိုလ်ရိပ်သားလန်းနေအိမ်ကိုနေအိမ်ကျန်းခင်းဆေးလျှော့ဖို့ဦးအောင်ဆန်းဦးရဲ့လျှောက်ထားချက်ကိုဒေါက်ဆန်းစုကြည်ရဲ့ရှေ့နေတွေကောက်ခတ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ပြောပြပေးပါမယ်ရှင်။
အမေရိကန်နဲ့တရုတ်စစ်တဲ့အချင်းချင်းဆက်ဆံရေးကိုလာမယ့်လပိုင်းတွေအတွင်းမှာပြန်ဆမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီကနေ့မှပဲပြောကြားလိုက်ပါတယ်။နှစ်နိုင်ငံလုံခြုံရေးဆိုင်ရာဆက်ဆံရေးပြန်လည်တည်ငြိမ်လာနေတဲ့အပေါ်မှာတရုတ်အစိုးရကလည်းအမွန်တင်ပြောကြားပါတယ်။ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွက်စင်ကာပူနိုင်ငံကိုရောက်နေကြတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးဒုံချွန်းတို့ဒီကနေ့ Shangri-La ဆွေးနွေးပွဲဘေးဘက်မှာတရားတွေ့ဆုံခဲ့ကြပြီးတဲ့နောက်နှစ်နိုင်ငံစစ်ဘက်ဆက်ဆံရေးပြန်ဆဖို့ပြောဆိုလာတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်တပ်မှုကြီးတွေကြားတယ်လီဖုန်းနဲ့ဆက်သွယ်ပြောဆိုမှုကိုလာမယ့်လပိုင်းတွေအတွင်းပြန်ဆမယ်လို့ဝန်ကြီးအော်စတင်ရဲ့အပြောကိုပင်တယ်ဝန်ကထုတ်ပြန်ပါတယ်။နှစ်နိုင်ငံအကြားပြည်ပကဆိုင်ရာဆက်သွယ်ဆောင်ရွက်ရေးအဖွဲ့ရဲ့လုပ်ငန်းတွေဒီနှစ်ကုန်ပြန်လည်စတင်မယ့်အစီအစဉ်တွေကိုလည်းဝန်ကြီးအော်စတင်ကကြိုဆိုတဲ့အကြောင်းပင်တယ်ဝန်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးနှစ်ဦးအကြားနှစ်နိုင်ငံစစ်ဘက်ဆက်ဆံရေးနောက်ထိုင်ဝမ်အရေးနဲ့တောင်တရုတ်ပင်လယ်ကိစ္စယူကရိန်းစစ်ပွဲပါလက်စတိုင်းအစ္စရေးပြည်ပခါတွေနဲ့ပတ်သက်တဲ့အမြင်တွေကိုအပြန်အလှန်ဆွေးနွေးကြတယ်လို့တရုတ်ကာကွယ်ရေးဌာနပြောခွင့်ရဝူဂျင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးမှုဟာလက်တွေ့ကျအပြုသဘောဆောင်ပြီးမဟာဗျူဟာအရထိရောက်တဲ့ဆွေးနွေးပွဲဖြစ်တယ်လို့သူကဖော်ပြပြောဆိုပါတယ်။အမေရိကန်နဲ့တရုတ်ကာကွယ်ရေးဝန်ကြီးနှစ်ဦးဟာ18လအတွင်းမှာပထမဆုံးအကြိမ်တွေ့ဆုံကြတာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းကကာကွယ်ဆိုင်ရာတာဝန်ရှိသူတွေတက်ရောက်နေတဲ့ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲကျင်းပနေတဲ့ဟိုတယ်ကြီးထဲမှာပဲဝန်ကြီးနှစ်ဦးတနအိတော်ကြားတီးကြားတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံအရေးကိုတန်ခင်းတမန်ခင်းနီးလန်းနေနဲ့ချိတ်ဆက်ပြီးတော့လှုပ်ဖို့လိုအပ်ကြောင်းစင်ကာပူမှာကျင်းပနေတဲ့ Shangri-La ဆွေးနွေးပွဲမှာအလေးထားဆွေးနွေးခဲ့ကြပါတယ်။နိုင်ငံဆောင်ကကာကွယ်ရေးဆိုင်ရာအကြီးအကဲတွေတက်ရောက်တဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှပစိဖိတ်ဒေသတွင်းလုံခြုံရေးညီလာခံရဲ့ပထမနေ့မှာပဲမြန်မာငြိမ်းချမ်းရေးအမြင်မတူမှုကြားကတန်တမန်အခွင့်အလမ်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာပါ။မြန်မာအရေးနိုင်ငံတကာကဘယ်လိုမျိုးချင်းကပ်သင့်ပါသလဲဆိုတာကိုဆွေးနွေးကြတဲ့အခါမှာတော့အင်ဒိုနီးရှားနိုင်ငံအာဆီယံဥက္ကဋ္ဌတာဝန်ယူခဲ့တဲ့ကလို့မြန်မာအရေးမှာအဓိကကျတဲ့အဖွဲ့အစည်းအားလုံးနဲ့ချိတ်ဆက်ဆွေးနွေးပြီးတော့နိုင်ငံတကာကလည်းအလိုက်တင်ချိတ်ဆက်ဒီဇိုင်းမတ်မတ်ပြောဆိုလုပ်ကိုင်မှုလိုအပ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားအထူးကိုယ်စားလှယ်ရုံးအကြီးအကဲငူဝါဆာဂျာရာကပြောကြားခဲ့ပါတယ်။ဂျာကာတာမှာ2023နိုဝင်ဘာလတုန်းကကျင်းပခဲ့တဲ့အလွတ်သဘောကောက်တေးလ်ပါတီဆွေးနွေးပွဲမှာလည်းငြိမ်းချမ်းရေးသဘောထားအမျိုးမျိုးရှိတဲ့အဖွဲ့တွေကိုအင်ဒိုနီးရှားအနေနဲ့ချိတ်ဆက်ပေးနိုင်ခဲ့တယ်ဆိုတာကိုဥပမာပေးပြောခဲ့ပါတယ်။အဲ့ဒီတုန်းကဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG K3C လို့ခေါ်တဲ့ကရင်ကရင်နီကချင်ချင်းဖွဲ့တွေနဲ့ PPCD လို့ခေါ်တဲ့ NCA အပြည့်ရလက်မှတ်ထိုးဖွဲ့တွေကိုချိတ်ဆက်ပေးခဲ့တာကိုသူကဥပမာပေးခဲ့တာပါထိုင်းနိုင်ငံကဂျာဝေကူညီမှုမပါဘဲအာဆီယံအနေနဲ့မြန်မာရေးအလုံးမဖြစ်သလိုတရုတ်ကိုလည်းချိတ်ဆက်ပြီးတော့ကြိုးစားနေတာမှာလူသားချင်းစာနာမှုအကူအညီပေးတာကနေစပြီးတော့လူသားချင်းစာနာမှုခိတ္တအပြည့်ရတာတွေအထူးကိုမျှော်လင့်တယ်လို့သူကဆက်ပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံဆိုင်ရာဥရောပအထူးကိုယ်စားလှယ် Igor Drixman ကတော့လူသားချင်းစာနာမှုအကူအညီတစ်ခုတည်းနဲ့မရဘဲနဲ့စစ်ကောင်စီဘက်ကနေနိုင်ငံရေးအကျဉ်းသားတွေလွှတ်ပေးတာနဲ့ဒေသတချို့မှာစပြီးတော့စီရေးအရှိန်လျှော့တာအပြစ်ခက်ရက်ဆိုင်တာတွေလုပ်ဖို့နိုင်ငံရေးဆန္ဒရှိတဲ့ပြသဖို့လိုအပ်တယ်လို့လည်းဆွေးနွေးခဲ့ပါတယ်ဗြိတိန်နိုင်ငံသားရဲ့ဌာနအင်ဒိုပစိဖိတ်ဒေတာဆိုင်ရာတန်အမတ်အမ်ရီတရေဗလန်ကလည်းတရုတ်ရဲ့မြမအရေးအရေးပါမှုအပါအဝင်မတူညီတဲ့ချင်းကပ်မှုတွေကိုပေါင်းဆက်လုပ်ကိုင်ပြီးတော့လမ်းစာဖွင့်မှုအတွက်မြမနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုဝိုင်းကူတင်ပါတယ်လို့တိုက်တွန်းခဲ့ပါတယ်ရှင်
။ဂါဇာကမ်းခြေဒေတာတဝန်းပြစ်မှတ်တွေကိုဒီကနေ့မှလည်းအစ္စရေးကဆက်လက်တိုက်ခိုက်နေပြီးတော့တောင်ပိုင်းရာဖယ်မြို့ကိုလေကြောင်းကနေတိုက်ခိုက်တာရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါရယ်။ဂါဇာစစ်ပွဲ၈လနီးပါးကြာလာတဲ့အချိန်အခုနောက်ဆုံးတောင်ပိုင်းရာဖယ်မြို့ကိုအစ္စရေးကပြစ်မှတ်ထားတိုက်လာတာပါ။ဂါဇာမြောက်ပိုင်းဂျဘာလီယာဒေသမှာအပြင်းထန်ထိုးစစ်စင်တာတွေကိုတော့ရပ်လိုက်ပြီလို့အစ္စရေးစစ်တပ်ကဒီကနေ့ပြောပါရယ်။မြောက်ပိုင်းကစစ်ပွဲတွေကြောင့်တောင်ပိုင်းရာဖာမြို့ကိုထွက်ပြေးခိုလုံလာကြတဲ့အရက်သားပြည်သူတွေဘေးကင်းလုံခြုံမှုရှိစေဖို့အတွက်ရာဖာကိုမတိုက်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းဝိုင်းကဝိုင်းဝန်းကန့်ကွက်နေတဲ့ကြားကပဲအစ္စရေးတပ်ဖွဲ့တွေကတော့မေလအစောပိုင်းကတည်းကရာဖာမြို့ကိုဝင်ရောက်တိုက်ခိုက်နေတာဖြစ်ပါတယ်။ပြည်ခဲ့တဲ့သတင်းပတ်ချုပ်ကလည်းအစ္စရေးရဲ့တိုက်ခိုက်မှုကြောင့်စစ်ပီးဒုက္ခသည်တွေခိုလုံနေတဲ့စခန်းတစ်ခုထိမှန်မိလောင်ပြီးလူတွေဒါဇင်နဲ့ချီသေဆုံးခဲ့ရတဲ့အတွက်နိုင်ငံတကာကပြစ်တင်ရှုံချခဲ့ပါတယ်။ဒီကနေ့တိုက်ခိုက်မှုမှာလည်းဂါဇာအလယ်ပိုင်းကနူစီရက်ဒုက္ခသည်စခန်းကိုထိမှန်ခဲ့တယ်လို့မျက်မြင်တွေကပြောပါတယ်။တခြားနေရာနှစ်ခုမှာညလုံးပေါက်တိုက်ခတ်ခံရတာဖြစ်ပြီးသေဆုံးသူ12ဦးရှိတဲ့အကြောင်း DIL ဘာလာမြို့ကစစ်ရုံနဲ့နူစီရက်ဒုက္ခသည်စခန်းသတင်းရင်းမြစ်တွေကပြောပါတယ်။ရာဖာဒေသကိုထိုးစစ်ဆင်တိုက်ခိုက်တာတွေဆက်လုပ်သွားမယ်လို့အစ္စရေးစစ်တပ်ကပြောဆိုထားပြီးတော့ရာဖာမြို့နယ်မှာ rocket drone တွေလက်နက်တွေနဲ့ဥမင်လှိုင်ကောင်းတွေကိုရှာဖွေတွေ့ရှိထားတယ်လို့လည်းပြောပါတယ်ရှင်။
အမေရိကန်နဲ့ဗြိတိန်လေကြောင်းတိုက်ခိုက်မှုကြောင့်ရီမင်မာတော့16ဦးသေဆုံးပြီးတော့35ဦးဒဏ်ရာရခဲ့ပါတယ်လို့ဟူတီသတင်းဌာနကထုတ်ပြန်ပါတယ်။ရီမင်နိုင်ငံဟိုဒေဒါပြည်နယ်အယ်ဟော့ဂိယိုင်မှာရှိတဲ့ရေဒီယိုအသံလွှင့်အဆောက်အုံတစ်ခုနဲ့ပင်လယ်နီထဲမှာရှိတဲ့ရီမင်ရဲ့အဓိကစိတ်ကမ်းဖြစ်တဲ့ဆလဖ်ကိုအပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်ခဲ့တာလို့ဟူတီရဲ့အယ်မာစီယာရုပ်တံသတင်းဌာနကဒီကနေ့ထုတ်ပြန်ပါတယ်။ဒါပေမဲ့အမေရိကန်နဲ့ဗြိတိန်တို့ဘက်ကတော့ပင်လယ်နီထဲမှာရေချောင်းသွားလာမှုအနောက်ဆက်ထပ်ပေးနေတဲ့ဟူတီစစ်သွေးကြောအုပ်စုတွေကိုတားဆီးဖို့ပြစ်မှတ်ထားပြီးတော့အခုလိုမျိုးတိုက်ခိုက်ခဲ့တာလို့တုံ့ပြန်ထားပါတယ်။အမေရိကန်ရဲ့အလဲပိုင်းနယ်မြေစစ်ဌာနချုပ်ကလည်းအမေရိကန်နဲ့ဗြိတိန်တပ်ဖွဲ့တွေအနေနဲ့ရီမင်မှာရှိတဲ့ဟူတီထိန်းချုပ်နယ်မြေတွေကပြစ်မှတ်73ခုကိုထိအောင်ပြစ်နိုင်ခဲ့တယ်ဆိုတာကိုကြေညာချက်ထုတ်ပြန်ပါတယ်။ရီမင်မြို့တော်နဲ့လူနေအထူးထပ်ဆုံးနေရာတွေကိုထိန်းချုပ်ထားတဲ့ဟူတီစစ်သွေးကြောတွေအနေနဲ့အစ္စရေးဟာမတ်စစ်ပွဲမှာပါလက်စတိုင်းဘက်ကိုထောက်ခံပြဖို့အတွက်ပင်လယ်နီထဲကနိုင်ငံတကာသင်္ဘောကြီးတွေကိုပြီးခဲ့တဲ့နိုဝင်ဘာလကတည်းကစပြီးတော့တိုက်ခိုက်လာပြီးတဲ့နောက်မှာအခုလိုမျိုးပြန်တုံ့ပြန်ခံရတာဖြစ်ပါတယ်ရှင်
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေနေ့မှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျ။
တောက်ကြညနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံရဲ့အချက်အတဲနဲ့ပြိပက္ခဟာဒေတာတွေတည်ငြိမ်ရေးအပေါ်မှာနောက်ထပ်ချင်းချောက်မှုတွေဖြစ်မလာခင်နိုင်ငံတကာအနေနဲ့မြန်မာအရေးကိုဝိုင်းဝန်းကူညီဖြည့်ရှင်ပေးဖို့နဲ့မြန်မာပြိပက္ခမှာပါဝင်ပတ်သက်နေသူတွေအနေနဲ့အရက်သားတွေနဲ့အကူအညီပေးရေးဆောင်ရွက်နေကြတဲ့သူတွေကိုကာကွယ်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီကဒီကနေ့ဒီကုလသမဂ္ဂလုံခြုံရေးကောင်စီမှာတိုက်တွန်းတောင်းဆိုသွားပါတယ
် To ensure the protection of civilians and of aid workers.to the countries neighboring Myanmar to allow safe access
ရဲ့တားရီနဲ့အကူအညီပေးရေးလုပ်သားတွေကိုအကာအကွယ်ပေးနိုင်အောင်အာမခံဖို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးကိုတင်းမကြခင်တုန်းကကျွန်တော်တောင်းဆိုခဲ့တယ်လို့ပါပဲအခုထပ်ပြီးတော့တိုက်တွန်းတောင်းဆိုခြင်းပါတယ်မြန်မာအိန္ဒိယနိုင်ငံတွေကိုတော့အသက်လူထွက်ပြေးလာတဲ့ဒုက္ခသည်တွေကိုဘေးကင်းရာမှာခိုလုံခွင့်ပေးဖို့တောင်းဆိုခြင်းပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့လည်းနိုင်ငံတကာရေးဆွေးနွေးမှုတွေမှာမြန်မာပြည်ထနာကိုဖြည့်ရှင်းနိုင်မဲ့နိုင်ငံရေးလုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်နိုင်အောင်လှုပ်သွားဖို့ကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီကဒီနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့အစည်းအဝေးအတွင်းမနေ့တုန်းကတိုက်တွန်းပြောဆိုသွားတာဖြစ်ပါတယ်။က ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ကမ္ဘာတဝန်းဖြစ်ပျက်သမျှအကြောင်းအရာတွေကိုအာရုံစိုက်ကြည့်တဲ့ဆိုပေမဲ့လည်းမဖြေရှင်းနိုင်သေးတဲ့ပြဿနာတွေကိုဦးစားပေးအားထုတ်ကူညီဖြေရှင်းပေးဖို့လုံခြုံရေးကောင်စီကိုတိုက်တွန်းသွားတာပါမြန်မာနိုင်ငံရေးကိစ္စအပြင်ဂါဇာပြည်ပခစီးရီးယားဒုက္ခတဲ့အရေးနဲ့ကွန်ဂိုသမ္မတနိုင်ငံအခြေအတဲယူကရိန်းနဲ့ဆူဒန်ရေးကိစ္စတွေကိုလည်းမဟာမင်းကြီးဖိလစ်ပိုဂရန်တီကလုံခြုံရေးကောင်စီမှပြောဆိုသွားပါတယ်။ကမ္ဘာတဝန်းလက်နက်ကိုင်ပြည်ပခတွေကြားမှာတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေကနိုင်ငံတကာဥပဒေတွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အတွက်စစ်အကြမ်းဖက်မှုနဲ့နှိမ့်ဆက်ညှဉ်းပန်းမှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရတဲ့ဒုက္ခသည်114သန်းတိရှိနေပြီလို့လည်းကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်တီကသတိပေးပြောဆိုသွားခဲ့ပါတယ်ရှင်။
ယူကရိန်းကိုစစ်ရေးအကူအညီပေးရေးနေတိုးအဖွဲ့ဝင်နိုင်ငံတွေခုခံကာကွယ်ရေးနဲ့အာရှပစ္စည်းပိတ်ဒေသနိုင်ငံတွေအပါအဝင်မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးပိုးပြီးတော့မှခိုင်မာစေရေးကိစ္စတွေကိုနေတိုးစစ်ရေးအဖွဲ့နိုင်ငံသားရေးဝန်ကြီးတွေဆွေးနွေးနေကြပါတယ်။ဇူလိုင်လကျရင်ဝါရှင်တန်မှာကျင်းပမဲ့နေတိုးခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာနေတိုးနိုင်ငံသားရေးဝန်ကြီးတွေဟာချက်သမ္မတနိုင်ငံဖရက်မြို့တော်မှာဆွေးနွေးနေကြတာဖြစ်ပါတယ်။ယူကရိန်းအတွက်အကူအညီတွေကိုရေရှည်ပေးနိုင်မှုနဲ့ပိုးပြီးတော့မှပေးနိုင်မှုကိစ္စတွေကိုအဓိကထားဆွေးနွေးမယ်လို့နေတိုးအဖွဲ့အတွင်းမှုချုပ်ယွန်စတန်ဒဘတ်ကဆွေးနွေးပွဲမစခင်မှာပြောခဲ့ပါတယ်ဆွေးနွေးညှိနှိုင်းမှုတွေယူကရိန်းအတွက်လုံခြုံရေးဆိုင်ရာအထောက်အပံ့နဲ့သင်တန်းပေးမှုတွေကိုနေတိုးအနေနဲ့ပို့ပြီးတော့မှလုပ်ပေးတယ်ဆိုတာကိုလည်းသူကအကြံပြုပါတယ်ယူကရိန်းအရှေ့ပိုင်းခါကစ်မြို့ပေါ်မှာရုရှားတို့ထိုးစစ်ဆင်တဲ့အချိန်မှာတော့အဲ့ဒီမြို့ကျမသွားအောင်လို့အမေရိကန်ကြီးတွေဘုံးစံတွေတုံးပြီးတော့ရုရှားနယ်နိမိတ်ထဲအထိယူကရိန်းကိုတိုက်ခိုက်တာကိုသမ္မတဂျိုးဘိုင်ဒန်ကြာသပတေးနေ့ကခွင့်ပြုခဲ့ပါတယ်နယ်သာလန်ဖင်လန်ပိုလန်ဂျာမနီစတဲ့နေတိုးအဖွဲ့ဝင်နိုင်ငံတွေကလည်းသူတို့လက်နက်တွေကိုအလားတူတုံးတာကိုခွင့်ပြုခဲ့ကြပါတယ်ရှင်
။ရာဇဝတ်မှုစွဲချက်34ခုလုံးမှအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်တဲ့အပေါ်မှာသမ္မတဟောင်းဒေါ်နယ်ထရမ့်ကငင်းပယ်လိုက်ပါတယ်။2016ရွေးကောက်ပွဲမတိုင်ခင်သူနဲ့ဆက်ဆံခဲ့တဲ့လိင်ဖြော်ပြရေးတရုတ်ဆောင်အတွက်နှုတ်ပိတ်ခပေးခဲ့တာကိုစီးပွားရေးလုပ်ငန်းသုံးငွေကြေးအဖြစ်မှတ်တမ်းတွေလိမ်လည်ခဲ့တာအပါအဝင်ရာဇဝတ်မှုစွဲချက်34ခုလုံးအတွက်အပြစ်ရှိတဲ့အကြောင်းနယူးယောက်မြို့တရားရုံးမှာဂျူရီလူကြီးတွေကမနေ့ကြာတာနေ့ကဆုံးဖြတ်ခဲ့ကြတာပါ။သမ္မတဟောင်းဒေါ်နယ်ထရမ့်ကတော့သူ့အပေါ်နိုင်ငံရေးအရာတမင်အကွက်ဆင်ပြီးတရားစီရင်တာလို့ပြောပါတယ်။
This was a disgrace. This was a rigged trial by a conflicted judge who was corrupt.
ဒါဟာတိတ်ကိုအကြီးတန်းနဲ့လုပ်ရပါအကွက်စင်တရားစွဲဆိုတာဖြစ်ပြီးအချင်းပြက်လက်စားပြီးအကျိုးစီးပွားဝီရောတိဖြစ်တဲ့တရားသူကြီးရဲ့လက်ကွက်အကွက်စင်နဲ့စင်ချက်ပါတိတ်ကိုအကြီးတန်းပါတယ်လို့သမ္မတဟောင်းဒေါ်နယ်ထရမ့်ကမနေ့ကနယူးယောက်တရားရုံးမှာပြောသွားတာပါလာမယ့်နိုဝင်ဘာရွေးကောက်ပွဲကြရင် Republican Party ဘက်ကသမ္မတလောင်းအဖြစ်ဝင်ရောက်ရှင်ပြန်ရမယ့်သူဖြစ်နိုင်ခြေများနေတဲ့ Trump အပေါ်မှာရာဇဝတ်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပေးမယ်လို့ American ဖွဲ့စည်းအုပ်ချုပ်ပုံမှာတော့ရာဇဝတ်မှုနဲ့အပြစ်ရှိသူတွေကိုရွေးကောက်ပွဲဝင်ခွင့်ပိတ်ပင်မထားသလိုသမ္မတဖြစ်ခွင့်မရှိဘူးဆိုပြီးတားမြစ်ပိတ်ပင်ထားတာလည်းမရှိပါဘူး American သမိုင်းမှာတော့သမ္မတဟောင်းတရားကိုရာဇဝတ်မှုနဲ့အပြစ်ရှိတဲ့အကြောင်းသမိုင်းမှာပထမဆုံးအမိန့်ချတာဖြစ်ပါတယ်တရားဥပဒေအထက်မှာဘယ်သူမှမရှိဘူးဆိုတာနယူးယောက်မှာမြင်တွေ့ခဲ့ရပြီလို့ Democratic Party ကနေရွေးကောက်ပွဲပြန်ဝင်မဲ့သမ္မတ Joe Biden ရဲ့ရွေးကောက်ပွဲစီရင်ရေးအဖွဲ့ကကြေညာချက်ထုတ်ပါတယ်။သမ္မတဟောင်းထရမ့်အတွက်ပြစ်ဒဏ်တွေကိုတော့ဇူလိုင်လ17ရက်နေ့မှာအမိန့်ချမှာဖြစ်ပါတယ်ရှင်
။တောင်အာဖရိကနိုင်ငံရဲ့ရွေးကောက်ပွဲမှာလက်ရှိအာဏာရအာဖရိကန်အမျိုးသားကွန်ကရက်ပါတီ ANC ပါတီကမဲအများစုမရတဲ့အတွက်ညွန်မောင်းအစိုးရဖွဲ့ရမယ့်အလားအလာများနေပါတယ်။မဲရလက်61.2%ရေတွက်ပြီးတဲ့အချိန်မှာတော့ ANC ပါတီက41.6%အနိုင်ရထားပါတယ်။ဘဲပါတီတွေညွန်မိုင်းဖွဲ့မလဲဆိုတာကိုတော့နိုင်ငံရေးပါတီတွေကြားမှာဆွေးနွေးပြောနေကြဆဲဖြစ်ပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။စကိုင်းတိုင်းကလေးဒေသမှာတော့အခုရက်ပိုင်းအတွင်းစစ်ကောင်စီကကျေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေပါတယ်။ဒီလိုပစ်ခတ်မှုအတွင်းမှာအရက်သား၄ဦးသေဆုံးပြီးတော့ကလေးငယ်တွေအပါအဝင်9ဦးဒဏ်ရာရခဲ့ပါတယ်။အရေးပေါ်ကုသမှုဆေးဝါးမလုံလောက်မှုတွေနဲ့ကြုံတွေ့နေရတဲ့အခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်
။ဒီလမေ29ရက်နေ့ကစကိုင်းတိုင်းကလေးမြို့နယ်တင်သားကျေးရွာကိုစစ်ကောင်စီတပ်ဆွဲထားတဲ့ကျန်းသာကျေးရွာကနေ81မမလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံ12ဦးအပြင်းအထန်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။၃မိုင်လောက်သာဝေးတဲ့အကွာအဝေးကနေပစ်ခတ်မှုအတွင်း4ဦးသေဆုံးပြီးကျန်း9ဦးကလည်းဒဏ်ရာပြင်းထန်တယ်လို့ကူညီကယ်ဆယ်ရေးလုပ်နေတဲ့ဒေသခံတဦးက VOA ကိုပြောပါတယ်
။ကျွန်တော်လက်နက်ကြီးနဲ့အဲ့ဒီပိတ်ကြီးဝါနဲ့ထုတော့ကျွန်တော်အဲ့ဒီမှာလူကအဲ့ဒီလူသား3ဦးကလူရဲ့အနားမှာရှုသွားကြတာပါလေအဲ့ဒီအချိန်ကအဲ့ဒီမှာကြည့်လိုက်တော့ဒဏ်ရာတွေတင်းတင်းဒဏ်ဒဏ်ရတော့ကြတာပေါ့နော်။ရတော့တော့ကျွန်တော်တို့လည်းပါဒီဖရိုက်တာဖွဲ့စည်းရောအင်းသားရောအကုန်စုပြီးမှရှင်ရှင်းကန်းနေပို့ပြီးတော့ရှင်ရှင်းကန်းရောက်တော့ ဟိုတချို့တွေးလွန်တာရောတချို့ဒီပြင်ထန်တဲ့ဒဏ်ရတာရောနဲ့ပြီးသွားတာက၃လောက်ပြအရင်နေပဲ၃လောက်ပြန်တိုက်ခဲ့တော့တော့စိတ်ဝမ်းနေပြင်ညာကဟိုယောက်ျားတစ်ယောက်မိန်းကလေးနှစ်ယောက်ပေါ့လေနော်အဲ့ဒါကတော့ခါတယ်
အညာဒေသမှာပြန်တိုက်လာခဲ့တယ်လို့ပြောတာကအလောင်းကိုပြန်ယူလာတယ်လို့ပြောတာဖြစ်ပါတယ်။ဒဏ်ရာပြင်းပြင်းထန်ထန်ရတဲ့သူတွေကိုနေရာအစစ်အစင်လွှဲပြောင်းပြီးဆေးကုသပေးနေတယ်လို့လည်းသူကပြောပါတယ်
။လက်တီချီတော့ဒီစတီယိုတွေထည့်ရတယ်လက်တီပြီးတော့ရင်အောင်ရင်အောင်ရင်ငွဲ့ပြီးတော့လက်အဖြားပိုင်းတွေသူကိုပြတ်သွားတာဒီဒီဒီတင်ပါအပိုင်ပေါင်ခန္ဓာကိုပေါင်အပိုင်ကိုလीနော်တော်တော်ဆိုးပါတယ်ကဆံမအဲ့ဒါအားတော့လीနော်တစ်ချက်ချင်းနဲ့လူဆက်တယောက်လောက်ကိုထိသွားတာဝင်လीနော်အဲ့ကလေးလေးကနှစ်နှစ်ခွဲတယောက်ဒါကြီးမှ9နှစ်တယောက်ပ
ြကလေးမျိုးတင်သားကြီးွာဟာအင်ဂျီ1500ရှိတဲ့ကြီးွာကြီးဖြစ်ပြီးအာနာသိမ့်ပြီးနောက်ပိုင်းမှာစစ်ကောင်စီတပ်တွေရဲ့နည်းမြေရှင်းလင်းစစ်ကြောင်းတွေအခြေဆိုင်စကန်တွေကနေမကြာခဏလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်ရွာသူရွာသားတွေဟာဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရပါတယ်။သူတို့ကောက်ယူထားတဲ့စင်းတွေအရ၃နှစ်အတွင်းစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်တင်သားတရွာထဲမှာတင်ဒေသခံအနည်းဆုံး10ဦးသေဆုံးခဲ့ပြီး50ကျော်ဒဏ်ရာရှိခဲ့တယ်လို့ကုညီကယ်ဆယ်ရေးလုပ်နေသူတွေကပြောပါတယ
်။60မမအဲ့ဒါ70မမ120မမတွေကကျွန်တော်တို့ရောအများအားထူတယ်ကျွန်တော်တို့အခုအဲ့ဒီသူတို့ထူလို့တည်တဲ့ဟာကအခုတစ်ခါက4ယောက်ညနေဘက်က10ယောက်5ယောက်ပုံစုစုပေါင်းကျွန်တော်တို့ဒေါ်လာကာလကရက်ကထူလာခဲ့တာကျွန်တော်တို့တင်ပါပြရတဲ့ကို10ယောက်ချင်းကြော်သွားပြီးတည်တာကဒါရရတယ်လို့အလုံးပေါင်း50လောက်ချင်းသွားပြီ
းပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့စစ်ကောင်စီတပ်တွေဟာနည်းမြေရှင်းလင်းရေးဆိုပြီးစစ်ကြောင်းထိုးတာလက်နက်ကြီးတွေနဲ့ကြေးဝါတွေကိုရန်တန်ပစ်ခတ်တာလေချောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသတော်တော်များများကအယက်သားပြည်သူတွေဟာစစ်ဘေးဒဏ်အလူလဲခံနေရကြောင်းလူအခွင့်ရေးအစီရင်ခံစာတွေမှာဖော်ပြထားပါတယ်စစ်ကောင်စီဘက်ကတော့အဲ့ဒီဒေသတွေမှာသူတို့အခေါ်အကြမ်းဖက်ပီဒီအက်တွေရှိနေလို့နယ်မြေရှင်းလင်းရတာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ခင်ဗျာ
ဒါကတော့စကိုင်းတိုင်းကလေးမြို့နယ်မှာစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့အတွက်ပြည်သူ၄ဦးသေဆုံးပြီးတော့ကလေးငယ်တွေပါဝင်9ဦးဒဏ်ရာရခဲ့တဲ့တဲ့ရင်ကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့လန်ဒရာကျေးတချို့ဒီလာဂျွန်လာတရက်ကနေစပြီးလက်ရှိနှုံထထက်ထတ်တိုးကောက်ခံတော့မယ့်တဲ့ရင်ကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံကလန်ကျေးတရားကျေးတွေကိုဂျွန်လာတရက်နေ့ကနေစပြီးတော့လန်နဲ့တရားဖြတ်တန်းကားတွေကိုလက်ရှိနှုံထထက်ထတ်ဝက်တိုးပြီးတော့ကောက်ခံသွားဖို့ရှိပါတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်တွေက VOA ကိုအတည်ပြုပြောကြားပါတယ်ဒီလိုမျိုးလမ်းတရားဖြတ်ခဈေးနှုန်းတွေမြင့်တင်တဲ့အထက်မှာကုန်တင်ကားတွေပါဝင်ပါတယ်ခရီးသည်တင်ဘတ်စ်ကားတွေနဲ့ကိုပိုင်ကားတွေပါအကျုံးဝင်မဲ့အခြေအနေဖြစ်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်းကတင်ပြပေးထားပါတယ
်ရန်ကုန်ကနေမန္တလေးတောင်ကြီးသွားတဲ့လမ်းတွေမှာလမ်းနဲ့တရားဖြတ်တန်းကားတွေကိုဇွန်လ၁ရက်နေ့ကစပြီးတိုးကောက်မယ်လို့အဝေးပြေးလုပ်ငန်းတွေကိုအတည်ပြုထားပါတယ်။ဘလောက်တိုးကောက်မယ်ဆိုတာသက်ဆိုင်ရာကုမ္ပဏီတွေဘက်ကအတိအကျကြေညာထားတာမရှိပဲလက်ရှိနှုန်းထက်ထပ်ဝက်တိုးကောက်ဖို့ရှိတယ်လို့အကြောင်းကြားထားတဲ့အကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းရဲ့တာဝန်ရှိသူတို့က VOA ကိုပြောပါတယ
်။အဓိကရန်ကုန်မန္တလေးရန်ကုန်တောင်ကြီးလမ်းပေါ့နော်။အဲ့လိုဆရာတောင်ကြီးမန္တလေးပေါ့နော်။အဲ့လိုအဲ့တန်းတော့ပဲဆက်ပါဈေးနှုန်းကအရင်ဆုံးကတောက်တယ်ဟာ150တောင်အဲ့လို150တောင်တော့တော့အရင်တက်ကြည့်တော့ဈေးနှုန်းကတော့အမရင်တောင်းဈေးကနားက900ကျုံးမှာတော့ရှိတာပေါ့ကွာတော့ဟိုသားစီကိုတမန်300တောက်တယ်ရှိတယ်အမြန်တောက်တာရှိတယ်ဒါမျိုးရှိမှာပေါ့ဗျာဥမာတော့ဟိုနှစ်ဖက်နှစ်ဘင်းကဆို300ပေါ့ဗျာဥမာဖက်နှစ်ဘင်းကဆို150ဥမာဆက်ဘင်းကဆို200အဲ့ဒါကိုကွာအရင်1000ကျတဲ့ကတာတကူက300ကျမှာပေါ့ဗျာအဲ့ဒါမျိုး1000လောက်ပဲကျတယ်
contract အငှားစာချုပ် BOT စနစ်နဲ့လုတ်ကင်နေတဲ့လမ်းနဲ့တရာအသုံးပြုကတိုးမြင့်ကောက်ခံတာဟာအစိုးရနဲ့စာချုပ်ချုပ်ထားတဲ့ကုမ္ပဏီတွေရဲ့လုတ်ပိုင်ခွင့်အရာဖြစ်တယ်လို့စောက်လုပ်ရေးဌာနရဲ့အမြဲတမ်းအတွင်းဝင်က VOA ကိုပြောပါတယ
်။တိုင်ငံလုံးနေတော့မဖြစ်နိုင်ဘူး။မဟုတ်တော့ဘူး။ကျွန်တော်သိတော့တော့ပြီနော်။သွားကြည့်လမ်းလိုက်ဖြစ်ချင်တယ်ဖြစ်နေတယ်။ဟို BOT စာချုပ်ရသွားနေတဲ့ခံစားရရှိတယ်။ကျွန်တော်တို့ကဒီလိုတစ်ခုဟိုလိုအပ်ချက်အတွက်ကြောင့်ဟိုတိုးမြင့်ကောက်ခံတယ်ဆိုမျိုးမဟုတ်ဘူး။သွားကြည့်စာချုပ်ရပဲသွားတာပါ။ဟို beauty line ဆိုရင် beauty line အားလုံးလည်းဟုတ်ချင်ပါလေဟုတ်မယ်မိုင်းဆောင်ချီရဲ့ဆိုရင်ကျွန်တော်တို့ကအဲ့ဒါဘယ်ဟာဘလို့ဆိုတော့ကျွန်တော်တို့ဒီမျိုးကျွန်တော်တို့ကအတိအကျပြောခတ်ပ
ါဇွန်လတရက်နေ့မှာတိုးပြီးကောက်ယူမဲ့ကုမ္ပဏီတွေဟာလမ်းအကျယ်ကိုစာချုပ်ပါအချက်တွေအတိုင်း48ပေပြည့်အောင်စောက်လုပ်ထားတဲ့ကုမ္ပဏီတွေဖြစ်ပါတယ်အခုလိုစောက်လုပ်ရေးကုမ္ပဏီတွေဘက်ကလမ်းတရားကြီးတိုးမြင့်ကောက်ယူရတဲ့အကြောင်းတွေထဲမှာစောက်လုပ်ရေးကုန်ကျစရိတ်နဲ့လ လောအားကားတွေဈေးတက်လာလို့ဖြစ်နိုင်ကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးကြည်သိန်းကသုံးသပ်ပါတယ် BOT နှိရှေအငှားစနစ်နဲ့ contract ယူထားတဲ့လန်ဒရာဆောက်လုပ်ရေးလုပ်ငန်းတွေကတော့ဇွန်လ၁ရက်နေ့ကနေတိုးပြီးကောက်မယ်ဆိုတာကိုသူတို့ရဲ့ငွေကောက်ခံဂိတ်တွေမှာကြေညာထားပေမဲ့နှုံထားအတိအကျတော့ဖော်ပြမထားဘူးလို့အဝေးပြေးကုန်တင်ရေမောင်းများအဖွဲ့ရဲ့တာဝန်ခံတဦးက VOE ကိုပြောပါရယ
် BOT ပေးထားတဲ့လမ်းမိုင်းတွေပဲတိုးမှာပါတရက်နေ့ဥက္ကဋ္ဌဒီမနီမီကနာဝါရီအကုန်လုံးပေါ့ဒီတက်တူကောက်လိုက်တဲ့ဆိုရင်တော့တတိယညတော့အခုဘယ်လိုပြောမလဲကုန်တယ်တွေကတော့ကုန်ပြီးနှုန်းဆက်ပြီးပုံမှာပဲအခုဒီကားတကယ်တမ်းကျတော့ကားကတက်ရင်မတက်ရင်ဆိုတာလေကျွန်တော်တို့ကကြည့်အောင်တစ်ခါတလေလမ်းပိတ်ဆုံးနေတယ်ဆိုရင်ခြေထဲမှာတောင်မှကားကကတက်ချင်မှတက်တာလေဒီမှာရန်ကုန်မန္တလေးလမ်းပဲပွင့်နေဟိုဆိုရင်လည်းရန်ကုန်မန္တလေးလမ်းကိုပဲရှိရကားတွေအကုန်လုံးဟိုစုပြုံပြီးဆွဲနေကြတာဆိုတော့ဆိုရင်တော့ဟိုတန်တာကတားရထုတ်မတက်ဘူး
လက်တလောမန္တလေးအထက်ပိုင်းလမ်းတွေမှာရှိတဲ့ဂိတ်တွေမှာကုန်တင်တွဲကားတစ်စီးကိုတထောင်ကျပ်ဝန်းကျင်ကောက်ခံပါတယ်။မန္တလေးနဲ့ရန်ကုန်ကြားမှာရှိတဲ့ဂိတ်တွေကတော့တွဲကားတစ်စီးကို2000ကျပ်စီကောက်ခံနေတာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့မြန်မာနိုင်ငံကလမ်းကြီးတံတားကြီးတွေဂျွန်လ၁ရက်နေ့ကနေစပြီးတော့လမ်းတံတားဖြတ်တန်းကားတွေလက်ရှိနှုံထထက်ထက်ဝက်တိုးပြီးတော့ပို့ပြီးတော့ကောက်ခံသွားဖို့ရှိတဲ့အကြောင်းသတင်းကိုငင်းချန်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒေါန်ဆန်းစုကြည်နေတဲ့နေအိမ်ကျန်းကင်းဆေးရှော့ဖို့နဲ့ဝဲတဲ့သူတွေကိုအိမ်ထဲကိုလိုက်ပြခွင့်ဦးအောင်ဆန်းဦးရဲ့တင်သွင်းချက်ကိုဒေါန်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကအကန့်ကွက်တဲ့သတင်းကိုတင်ပြပေးကြပါတယ်။နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နေထိုင်တဲ့တက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုကြမ်းခင်းဆေးလျှော့ပြီးတော့လေလံတင်ရောင်းချဖို့အကိုဦးအောင်ဆန်းဦးကတင်သွင်းပါတယ်။အဲ့ဒီအဆိုကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကဒီကနေ့တရားရုံးမှာကန့်ကွက်လိုက်ပါတယ်။ဒီကိစ္စအတွက်လာမယ့်ဇွန်လ12ရက်နေ့ကျရင်နှစ်ဖက်ရှေ့နေတွေတရားရုံးမှာအပြန်အလှန်ရှောက်လဲချက်ပေးကြရမှာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးထားပါတယ်။
အမှတ်54တက္ကသိုလ်ရိပ်သာလမ်းနေအိမ်ကိုအရင်ကျန်းခင်းဈေးထက်လျှော့ပြီးတော့ရောင်းဖို့အကိုဖြစ်သူဦးအောင်ဆန်းဦးကမေလ23ရက်နေ့တုန်းကတရားရုံးကိုရှောက်ထားခဲ့တာပါခဏဦးလေလံဈေးဖြစ်တဲ့ကျပ်ငွေ315ဘီလီယံကိုကျပ်ငွေဘီလီယံ30လျှော့ပြီးတော့မှကျပ်ငွေ285ဘီလီယံနဲ့ရောင်းချနိုင်ဖို့ရှောက်ထားခဲ့တာဖြစ်ပါတယ်ဒါကိုဒေါအောင်ဆန်းစုကြည်ရှေ့နေတွေဘက်ကကန့်ကွက်ခဲ့ကြတာပါဒါရမကဦးအောင်ဆန်းဦးကဝဲသူကိုနေအိမ်ထဲအထိလိုက်ပြခွင့်တောင်းခံထားမှုကိုလည်းဒေါအောင်ဆန်းစုကြည်ရှေ့နေတွေဘက်ကလက်မခံနိုင်ကြောင်းတရားရုံးကိုတင်ပြခဲ့တယ်လို့တရားရုံးနဲ့နှီးဆက်သူတယောက်က VOA ကိုပြောပြပါရယ်ကန့်ကွက်မှုနဲ့ပတ်သက်လို့တရားရုံးကလာမယ့်ဇွန်လ12ရက်နေ့ကျလို့ရှိရင်နှစ်ဖက်လျှောက်လဲချက်ပေးဖို့ဆုံးဖြတ်ခဲ့တယ်လို့လည်းသိရပါရယ်ကာယကံရှင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်မရသေးတာဒေါအောင်ဆန်းစုကြည်မသိပဲလေလံဆွဲခွင့်ပေးတာကဥပဒေအရမညီညွတ်ဘူးဆိုပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကတရားရုံးမှာကန့်ကွက်ထားတာဖြစ်ပါရယ်ဒေါအောင်ဆန်းစုကြည်ဟာဒီအိမ်ကိုပြတဲ့အနေနဲ့ထားဖို့သဘောထားရှိတဲ့အကြောင်းတားဖြစ်သူ Cam Harris က VOA နဲ့မေးမြန်းခန်းမှာပြောကြားထားပါတယ်။လက်ရှိဒေါအောင်ဆန်းစုကြည်မိသားစုပိုင်းအိမ်ကိုစစ်ကောင်စီကတရားရုံးမှာလေလံတင်ပြီးရောင်းချခွင့်ပြုထားတဲ့အပေါ်မှာဥပဒေပညာရှင်တယောက်ကတော့အခုလိုတုံ့တက်ပြပါရတယ်။အိမ်ကပြည
်နဲ့လူရှိပါမလားဆိုတာကကြတော့တာမန်အားဖြင့်ဆိုရင်တော့စစ်ကောင်စီနိုင်တာပေါ့။တို့တော့ဒါကဟိုတမိုင်းဝင်အိမ်နဲ့ဖြစ်တယ်။နိုင်ငံခေါင်းဆောင်ကြီးတို့အစီအစဉ်နေထိုင်တဲ့အိမ်နဲ့ဖြစ်တဲ့အတွက်သမိုင်းကြမှုအင်တန်ကြီးတော့ဒီမှာဆွဲဖို့ကတော့အလားလာအတော်နည်းပါလိမ့်မယ်ဒီအိမ်ရဲ့နောက်ကလက်ရှိရှိနေတဲ့ဟောအောင်ဆန်းစုကြည်ရဲ့နိုင်ငံရေးဩဇာပေါ့အင်တန်နိုင်ငံရေးဩဇာကြီးတဲ့အခါကျတော့သမိုင်းမှာဒါကြီးကိုတရားခံမဖြစ်ချင်ဘူးပေါ့ကွယ်ဒီနေရာကြီးထဲမှာဝင်ပြီးတော့လက်ဝင်မချိုချင်ကြဘူးအဓိကပြဿနာအဲ့ဒါပါပဲဒါနိုင်ငံရေးဩဇာအင်တန်ကြီးတဲ့ပုံပုံဖြစ်နေတဲ့အတွက်ဒါရှောင်နေကြတဲ့တဘောလို့ကျားတို့တို့ကြားမင်းမြင်ပါ
တယ်တက္ကသိုလ်ဤသာလန်းအိမ်ကိုလေလံတင်ရောင်းချပြီးတော့ဒေါန်ဆန်းစုကြည်နဲ့အကိုဖြစ်သူဦးအောင်ဆန်းဦးတို့ခွဲဝေယူဖို့အတွက်တရားရုံးကဒီနှစ်ဇန်နဝါရီလထဲမှာဆုံးဖြတ်ချက်ချခဲ့တာပါပြီးခဲ့တဲ့မတ်လ20ရက်နေ့ကကျပ်ငွေ315ဘီလီယံနဲ့လေလံတင်ရောင်းခဲ့ပေမဲ့ဝယ်မဲ့သူမရှိခဲ့ပါဘူးဒါကြောင့်ဦးအောင်ဆန်းဦးဘက်ကကျန်းခင်းဆေးကိုလျှော့ပေးဖို့အတွက်တရားရုံးမှာရှောက်ထားခဲ့တာဖြစ်ပါတယ်လေလံသဘောတရားအရအခုသတ်မှတ်လိုက်တဲ့ဈေးတဲ့အပေါ်မှာလဲဒေါအောင်ဆန်းစုကြည်ဘက်ကကန့်ကွက်မယ်ဆိုရင်အစင့်စင့်တရားရုံးတင်ကန့်ကွက်နိုင်ပါသေးတယ်။2000ခုနှစ်မှာဒေါအောင်ဆန်းစုကြည်ရဲ့အကိုဦးအောင်ဆန်းဦးကနေအိမ်ကိုအမွေခွဲယူလို့ကြောင့်တရားရုံးမှာရှောက်ထားခဲ့ပါတယ်။2006ခုနှစ်မှာတော့ဒီအိမ်ကိုဒေါအောင်ဆန်းစုကြည်နဲ့ဦးအောင်ဆန်းဦးတို့နှစ်ယောက်ခွဲဝေယူဖို့အမိန့်ချထားတာကိုဦးအောင်ဆန်းဦးကအိမ်မကြီးကိုဒေါအောင်ဆန်းစုကြည်ကရပြီးတော့သူကပျော်ပြက်နေတဲ့အိမ်အသေးလေးသာရသူမကြေမနက်ဖြစ်ခဲ့တဲ့အတွက်ဒီအိမ်ကိုလေလံတင်အမွေခွဲဖို့တရားရုံးအစစ်အစစ်မှာထပ်မံတရားစွဲလျှောက်ထားခဲ့တာပါဒီလိုတရားစွဲလျှောက်ထားခဲ့တာကိုတရားရုံးအစစ်အစစ်ကလက်မခံပယ်ချခဲ့တယ်လို့အယူခံတင်တာကိုလည်း2018ခုနှစ်မှာ နေပြည်တော်ပြည်ထောင်စုတရားလွှတ်တော်တရားသူကြီးကိုဦးပါစုံကြီးခုံရုံးကပယ်ချခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့2021ခုနှစ်ဖေဖော်ဝါရီလမှအာဏာသိမ်းခဲ့တဲ့စစ်ကောင်စီလက်ထက်မှာတော့ဒေါအောင်ဆန်းစုကြည်အထူးလျှောက်လွှာကိုပြည်ထောင်စုတရားလွှတ်တော်ကပြန်လည်လက်ခံပြီးတော့မူလဆုံးဖြတ်ချက်အမိန့်ကိုပြင်ဆင်ပြီးအခုလိုလေလံဆွဲကမောင်နှမနှစ်ဦးကြားမှခွဲဝေယူဖို့အတွက်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်ရှင်
ဒါကတော့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နေထိုင်တဲ့တက္ကသိုလ်ရိပ်သာလန်နေအိမ်ကိုကြမ်းခင်းဆေးလျှော့ဖို့နဲ့ဝယ်တဲ့သူကိုနေအိမ်ထဲကိုလိုက်ပြခွင့်ဥအောင်ဆန်းဦးရဲ့ရှောက်ထားချက်ကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကကန့်ကွက်တဲ့သတင်းကိုမဆုမျက်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်အမေရိကန်ရဲ့သမ္မတလောင်းနှစ်ယောက်စလုံးကသူတို့ဟာဘာသာရေးအကန့်ဆိုင်ဆုံးဖြစ်ပါတယ်လို့ပြောပါတယ်ဘာသာရေးယုံကြည်မှုနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်သမ္မတဟောင်းဒေါ်နယ်ထရန့်တို့ရဲ့ယုံကြည်ကိုးကွယ်ရာတွေအကြောင်းကိုကာရိုလန်ပရာစတီသတင်းပေးပို့ထားတာကိုအခြေခံပြီးကိုငိမ့်ချန်ကတင်ပြပေးထားပါတယ
်တချို့တွေအတွက်ဒေါ်နယ်ထရန့်ရဲ့မဲဆွယ်ပွဲတွေဟာဖျားချောင်းတက်တာနဲ့တူပါတယ
် My faith in Jesus
တခင်ယေရှုပေါ်ကျွန်တော်ရဲ့ယုံကြည်မှုကအလွန်အရေးကြီးပါတယ်ဒေါ်နယ်ထရန့်လိုခေါင်းဆောင်တယောက်ရှိရာတည်ထားပြီးသူဟာသမ္မတဖြစ်တုန်းကကောင်းကောင်းအလုပ်လုပ်ခဲ့တယ်လို့အခုမှလည်းပြန်လာပြီးဒီလိုတန်ဖိုးတွေကိုပြန်အသက်သွင်းမှာပါတိုင်းပြည်နဲ့သမ္မတရုံးမှာဖျားသခင်နဲ့ဆိုင်နာတွေပြန်အသက်သွင်းမှာပ
ါသမ္မတဟောင်းထရန့်ရဲ့ဘာသာရေးနဲ့ပတ်သက်တဲ့စကားတွေက Evangelical နဲ့တခြား Conservative Christian တွေနဲ့သဘောတူပါတယ
် We will protect Christians
ခရစ်ယာန်တွေကိုကျွန်တော်တို့ရဲ့ကျောင်းတွေစစ်တပ်နဲ့အစိုးရမှာကာကွယ်ပေးသွားမှာပ
ါဒါပေမဲ့လည်း Trump ကတမန် Conservative Christian တယောက်မဟုတ်ပါဘူးအင်းတော်နှစ်ကြိမ်ကွာရှင်းထားပူပြီးစီးပွားရေးမှတ်တမ်းတွေကိုလိမ်လည်မှုနဲ့တရားစွဲခံထားရပါတယ်။အဲဒီမှတ်တမ်းလိမ်လည်မှုထဲမှာအပြာဇာလန်းရိုက်တဲ့အမျိုးသမီးနဲ့လိမ်ဆက်ဆံခဲ့ပြီးနှုတ်ပိတ်ခငွေပေးခဲ့တယ်ဆိုပြီးလဲဆွဆွဲခံထားရတာပါ။အခုလိုတရားစွဲခံတဲ့ကိစ္စနဲ့ပတ်သက်ပြီးခရစ်ယာန်တွေရဲ့ယုံကြည်မှုမှာအားလုံးရဲ့အပြစ်တွေအတွက်တည်သွားခဲ့ရတဲ့သခင်ယေရှုနဲ့တူတယ်ဆိုပြီးထရမ့်ကသူ့အတူနှိုင်းရှင်နေတယ်လို့Roberts ဂျုံလိုလေးလာသူတချို့ကပြောပါတယ
်
Trump ကဒီစကလုံးကိုလက်တလုံးငှားသုံးနေပါတယ်သူကခမည်းတော်အတွက်တရားစွဲခံနေရတာလို့ပြောတာကိုကြားဘူးပါတယ
်သူကဖခင်เจ้าပုံမှန်တက်သူမဟုတ်ပေမဲ့လည်းသူ့ရဲ့ True လူမှုကွန်ရက်မှာတော့တမာကျန်းစာစာအုပ်ကိုရောင်းဖို့ကြေညာပါတယ်ပြီးခဲ့တဲ့သမရရွေးကောက်ပွဲမှာ Lubu Evangelical Christian 10ယောက်မှာ10ယောက်က Trump ကိုရွေးခဲ့တယ်လို့ AP သတင်းဌာနကကြောက်ယူတဲ့စစ်တမ်းမှာဖော်ပြထားပါတယ်ဒီနေ့ဖြူသူတေသနာဌာနကကောက်ယူတဲ့စစ်တမ်းမှာလူမဲ Protestant Christian တွေကဘိုင်ဒန်ကိုရွေးပါတယ်။ဘိုင်ဒန်ကစနေညသို့မဟုတ်တနင်္ဂနွေနေ့ဆိုရင်ကက်သလစ်ဘုရားကျောင်းတက်ပါတယ်။သူ့အိမ်ရှိတဲ့ဒလဝဲပြည်နယ်ကအိမ်သားမှာဒါမှမဟုတ်ဝါရှင်တန်မှာဆိုရင် George Town မှာသွားတက်တာပါ။သူ့ကိုထောက်ခံသူတွေကလည်းဒါကိုနားလည်ပါတယ
်။သူကအမျိုးသားကက်သလစ်အထက်တန်းကျောင်းတွေဖြစ်ပြီးသူ့ဘာသာရေးနဲ့ပတ်သက်ရင်အလေးနက်ထားသူပါ။ကျွန်တော်နားလည်တဲ့ဘာသာစကားနဲ့သူပြောနေတာပါ။
ပေါ်ယမ်းမင်းကြီးနဲ့ဗာတီကန်မှာသမ္မတဘိုင်ဒန်နဲ့သမ္မတဂရော်တို့2021ခုနှစ်မှာတွေ့ဆုံခဲ့ပါတယ်။ကိုဝင်ဖြတ်ချခွင့်ကိစ္စမှာအမြင်ကွဲပေမဲ့လည်းအမေရိကန်ရဲ့တမိုင်းမှာဒုတိယမြောက်ကက်သလစ်သမ္မတဖြစ်တဲ့ဘိုင်ဒန်ဟာဖခင်ကြောင့်ဆက်တက်ခွင့်ရမယ်လို့ပေါ်ယမ်းမင်းကြီးဖရန်စစ်ကပြောခဲ့ပါတယ်။ဘိုင်ဒန်ရဲ့ကိုဝင်ဖြတ်ချခွင့်ကိစ္စအပေါ်ယက်တီချက်ဟာတချို့ကက်သလစ်တွေအတွက်တော့ရှုပ်ထွေးစေပါတယ်။အခုနောက်ဆုံးရွေးကောက်ပွဲစစ်တမ်းမှာကက်သလစ်တွေအကြားဘိုင်ဒန်နဲ့ထရန့်အပေါ်ထောက်ခံမှုကတဝက်စီရှိနေပါတယ
်။ Well the number one thing is the pro-life issue.
ကျမအတွက်ကအသက်ကအရေးကြီးပါတယ်။ဂျိုးဘိုင်ဒန်ကသူ့ဟာသူကက်သလစ်လို့ပြောပေမဲ့မမွေးသေးတဲ့ကျမတို့နိုင်ငံသားတွေအတွက်မရက်တီတာဟာတော့ယုံမကောင်းပါတယ
်။ဘိုင်ဒန်ကဘာသာရေးစကားပြောပြီးဆိုရင်အားလုံးပါဝင်ဖို့ကိုပြောပါတယ
်။ A universal message of hope, of joy, of love.
အားလုံးနားလည်ခံစားနိုင်တဲ့သတင်းစကားကတော့မျောလင့်ချက်နဲ့ချစ်ချင်းမြတ်တာပါခရစ်ယာန်ဂျူးဟိန္ဒူးမွတ်စလင်ဗုဒ္ဓဘာသာဘာဘာသာပဲဖြစ်ဖြစ်ဘာသာမဲ့ပဲဖြစ်ဖြစ်ပါကျွန်တော်တို့လူသားတွေဟာဒီကမ္ဘာပေါ်မှာတယောက်ကိုတယောက်ယူဆိုင်ဖို့အဓိကရောက်နေတာပ
ါအချို့အနေနဲ့ကတော့ဘိုင်ဒန်အနေနဲ့သူ့ဘာသာရေးယုံကြည်ရာကိုရိုးရအတိုင်းချင်းသုံးပြီးတော့ထရမ့်ကတော့ဖျားသခင်ကသူ့ဘဝမှာရှိတယ်လို့လက်ခံထားတာပါခင်ဗျာ
ဒါကတော့လက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောင်းဒေါ်နယ်ထရန့်တို့ရဲ့ဘာသာရေးယုံကြည်ချက်ကိုးကွယ်ရာတွေအကြောင်းသတင်းဆောင်ပါကိုကိုငိမ့်ညံကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းတွေနဲ့သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေသတင်းတွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းမှာတော့အပတ်စဉ်ခန္ဓာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးတော့ချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ပြည်ထောင်စုနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ရဲ့2024ခုနှစ်မေလ31ရက်တောက်ကြနေညချမ်းမြန်မာဘာသာအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာပါ။တူတာဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှတ်မှာတော့သာသနာပြန်ပွားရေးနဲ့စာနာကူညီရေးအနှစ်30ကျော်ဆောင်ရွက်ခဲ့သူတယောက်ရဲ့အကြောင်းကိုတင်ပြပေးထားပါတယ်။လူအများကိုကူညီပေးနေရင်းနဲ့လူအမျိုးမျိုးဘဝအထွေထွေရဲ့ဘဝတွေကိုမြင်တွေ့ခဲ့ရသလိုကိုယ့်ဘဝကိုယ့်အကြောင်းကိုလည်းပို့ပြီးတော့မှလေ့လာဆင်ခြင်သုံးသပ်မိစေတာကြောင့်တရားကိုအကောင်းဆုံးရှာဖွေတဲ့နည်းပါပဲလို့ဂယုဏနဲ့စာနာကူညီခြင်းအဓိပ္ပာယ်ရတဲ့ရှုကြည့်ဗုဒ္ဓဘာသာဖောင်ဒေးရှင်းမှနှစ်ပေါင်း30ကျော်ပရဟိတလုပ်ငန်းတွေကိုလှုပ်ဆောင်နေတဲ့မတ်ဆာဗရီတန်ကပြောပါရယ်ထိုင်ဝမ်မှာဗုဒ္ဓဘာသာသီလရှင်တစ်ပါးကနေပြီးတော့ဥဆောင်ပြီးတော့1966ခုနှစ်ကစတင်ခဲ့တဲ့ရှုကြည့်ဖောင်ဒေးရှင်းဟာအမေရိကန်ပြည်ထောင်စုမှာပါတိုးချဲ့ပြီးတော့အခြေစိုက်ထားပါရယ်ဗုဒ္ဓသာသနာပြန်ပွားရေးနဲ့မြန်မာပါဝင်နိုင်ငံပေါင်း230ကျော်မှာစာနာကူညီရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပါတယ်လို့လည်းမတ်ဆာဗရီနာတန်ကပြောပါတယ်မက်ခင်ဖြူထွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ထားတာရှုစားနာဆင်ပါရှင်
ကလာမမဆဗရီနာရှင်ဗီဒီယိုမီကန်နာမှာအခုလိုအချိန်ပေးပြီးတော့ပါဝင်ဆင်းနေပြရကျေးဇူးအများကြီးတင်ပါတယ်ရှင
့်မင်္ဂလာပါခင်ဗျထွေးရဲ့ကျေးဇူးပါပဲဒီအဲ့ဒီစီကြီးကိုစိတ်ဝင်စားတာရဲ့နောက်ပြီးတော့ဒီမြန်မာဗုဒ္ဓဘာသာအကြောင်းစိတ်ဝင်စားတဲ့အတွက်လည်းအများကြီးကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါရှင်အတိတ်ကလည်းပေါ့နော်ဒီမဆဗရီနာနဲ့ပတ်သက်ပြီးတော့စိတ်ဝင်စားဖို့ကောင်းတာကဒါအမေရိကန်ပြည်တော်စုမှအခြေစိုက်တဲ့ Buddhist Suci Foundation ပေါ့နော်ဗုဒ္ဓဘာသာစီတီအဖွဲ့လို့ပြောရမယ်ထင်ပါတယ်ဖောင်ဒေးရှင်းတခုမှာအခုဆိုလို့ရှိရင်ဒါဟိုဗုဒ္ဓသာသနာကိုလည်းပြုရင် brighter အလုပ်တွေကိုလည်းလုပ်တဲ့ဒါ NGO အဖွဲ့တခုလည်းဖြစ်တဲ့အခါကျတော့လေဒီလိုအဖွဲ့အစည်းမျိုးမှာ Matt Sabrina နှစ်ပေါင်း30ကျော်တောင်မှအလုပ်လုပ်နေတယ်ဆိုတော့ဒီလိုဗုဒ္ဓဘာသာအဖွဲ့အစည်းတခုမှာသာသနာပြုလုပ်ငန်းတွေမှာဘယ်လိုပုံစံနဲ့စပြီးတော့ပါဝင်ဖြစ်ခဲ့တာလဲရှင်ပြောပြပေးပါလား
အစတုန်းကကျတော့ဟိုတက်ကရိုမှာပေါ့နော်တက္ကသိုလ်မှာဆရာလဲချိန်မှာတော့ major ကတော့တက္ကသိုလ်မှာဖတ်တဲ့ major ကနေပြီးတော့ health science health administration ပေါ့ဒီကျမ်းမာရေးဘက်မှာဖတ်တယ်ဆိုတော့လေအဲ့ဒါအဲ့ချိန်တုန်းကဒီ US မှာနေပြီးတော့ Asian နဲ့ပတ်သက်ပြီးတော့အဲ့ဒီ free clinic ပေါ့အဲ့လိုကျမ်းမာရေးဥတာတဲ့ဥစားလေးကတခြားမှာတိတ်ပြီးတော့မရှိကြဘူးလေမရှိကြတဲ့ချိန်မှာနေပြီးတော့ the first free clinic ကနေပြီးတော့အဲ့ဒီ Asianစီဂျီ free clinic ကနေပြီးတော့ DLA မှာစပြီးစိုက်ကြတာပေါ့เนาะဒီပထမလုံးက global ကြတော့အဲ့ဒီကမ္ဘာမှာရှိတဲ့အကြီးဆုံးကတော့ထိုင်ဝမ်ကနေ1966ကနေစတယ်။နောက်ဒီလည်းရောက်တော့ဒီ US မှာကျတော့1989ခုနှစ်ကြတော့ DLA မှာရှိတဲ့ Alhambra မှာနေပြီးတော့သူကစပြီးတော့ဖွင့်ကြတယ်လေ။ခွင့်တဲ့ချိန်မှာနေပြီးတော့အတွားလေတက်ကရိုမှာဆိုတော့အမေကနေပြီးတော့ပြောတာပေါ့။အော် major ကလည်းတူတယ် free clinic လည်းဆိုတော့ကုဟိုစာကုတို့လည်းရတယ်ပြီးတော့လည်းကုညီပေးလို့လည်းအဲ့ဒီပတ်ဝန်းကျင်ကမိသားအဲ့ဒီပတ်ဝန်းကျင်ရဲ့ဆင်းရဲသားလေးကိုလည်းကုညီလို့ရတယ်။အဲ့ချိန်က free clinic ဆိုတာကလည်းအရှိတာဆိုတော့အဲ့ဒီ downtown မှာရှိတယ် Hollywood မှာရှိတယ်။အဲ့ဒီ free clinic လောက်ပဲရှိတယ်။ဒီ Asian community တွေထဲမှာဆိုရင်လည်းမရှိကြဘူးလေ။အာရှတွေဆဲမှာမရှိဘူးဆိုတော့ကုညီပေးလို့လည်းရတယ်။ကု major ကလည်းတူတယ်ဆိုတော့တိတ်ကောင်းပါပဲတဲ့အမေနဲ့နောက်တငယ်ချင်းတွေသူတို့ရဲ့တငယ်ချင်းအမေရဲ့တငယ်ချင်းတွေကလည်းထိုင်ဝမ်ကလာတယ်ဆိုတော့လေအလားနဲ့သူတို့ကအားပေးပြီးတော့အမှာသွားပြီးလုံအားပေးခဲ့အဲ့ချိန်မှာပဲ Buddhist Suci Foundation ဆိုတာ Buddhist Suci Free Clinic ဆိုတာစပြီးတော့တည်တာပေါ့ဆိုတာ Suci ဆိုတာ Compassion and Relief ပေါ့ ကယူနာနဲ့နောက်ပြီးလူလေဝိုင်းကူညီလုပ်ပေးတဲ့အသေးမော်နော်အဖွဲ့အစည်းလေးဆိုတော့အဲ့ထဲမှာနေပြီးဝင်ပြီးတော့မှပဲသူတို့စီမားနေပြီးတော့လှူအားပေးလှူအားပေးတဲ့ချိန်ကျမှကိုရဲ့သူမျိုးကူညီပေးတာမဟုတ်ပဲနဲ့တကယ်တော့ကိုကိုကို benefit ရှိတာကိုအကြောင်းကိုပြီးတော့လေ့လာမိရဲ့ဆိုတော့ဟိုတရားထဲမှာပြောပြရလေဟိုတရားထိုင်နေဆိုလားဘာတွက်လဲဆိုကို့အကြောင်းကိုလေ့လာကို့အကြောင်းကိုလေ့လာမှပဲကို့ခန္ဓာကိုယ်မှာရှိတဲ့ဖြစ်ပျက်ဆိုတာမြင်ရတယ်ဆိုတော့အဲ့ဒီဥစ္စာကလည်းဒီစကြီးမှာနေပြီးတော့သွားပြီးတော့လုံအားပေးတယ်သွားပေးတဲ့အခါမှာသူများကူညီတဲ့အချိန်မှာကြရတယ်ကို့ကိုကိုပို့ပြီးတော့လေ့လာမိတာပေါ့နော်ကိုဘာဖြစ်လို့ဒီသူများနေပြီးတော့ဒီလိုဖြစ်ပျက်တာလေးတွေးရတယ်နောက်သူများလေးကနေပြီးတော့ဝမ်းနည်းမှုတွေစင်ရဲမှုလေချမ်းသာမှုလေပြောင်းလဲမှုတွေတွေးရတဲ့အခါမှာကြရတယ်ကို့ကိုကိုလည်းပြန်စစ်ဆေးမိကြတယ်အဲ့ချိန်ကျတော့လေဟိုတစ်ဖက်ကျတော့မဟာယာနရဲ့ဗုဒ္ဓဘာသာအပြည့်မကိုသူများကူညီပေးတယ်နောက်ဒီသရဘာသာဆိုကို့မြန်မာပြည်ကတိုင်းရင်းသားရဲ့အဲ့ဒီဗုဒ္ဓဘာသာနဲ့ဥစ္စာနဲ့ကြတော့ပြန်ပြီးတော့လေတခုလုံးဆက်ဆက်မိတာပေါ့တရားတစ်ဖက်ကထိုင်တစ်ဖက်ကလည်းအပြည့်မသူများကိုကူညီပေးနေအဲ့နောက်ဖက်ကနေဆက်ပြီးတော့လေအာပြန်ပြီးတော့တွားပြီးတော့ဟိုနှစ်ခုလုံး practice ပြရပေါ့ဟိုဆရာဝန်တို့မျိုးပဲပေါ့နော်တစ်ဖက်ကစာဖတ်တဲ့ချိန်မှာစာဖတ်တယ်နောက်တစ်ဖက်က practical တွားလုပ်တဲ့အခါမှာသူများကူညီတဲ့ချိန်နဲ့နှစ်ခုပေါင်းတဲ့ချိန်ကြရင်တော့ကိုယ်တော်တရားဘက်ကလေ့လာမှုတွေကပို့ပြီးတော့ဟိုမြန်ပြီးတော့တရားပို့ရမိတယ်ပြီးပို့ပြီးတော့လည်းလေ့လာမိတာမိဖြစ်တာပေါ့လေနော်
အဲ့အခုပြောပြတဲ့အတိုင်းဆိုလို့ရှိရင်အာမက်ဆာပရီနာအဲ့အချိန်ကလေးကစပြီးတော့ဒီ Suitive Foundation နဲ့တခြားလုံးခုထိစက်ပြီးတော့ရှိသွားတဲ့သဘောပေါ့နော်နှစ်ပေါင်း30ကျော်ဆိုတဲ့ခါကျတော့
ဖြစ်ပါလေ1989ခုနှစ်မှာစပြီးတော့လောအားပေးတဲ့အချိန်ကျတော့ဘာမှတော့သိမသိဘူးပေါ့အဲ့တော့ပထမတော့ motivation ကတော့ကို major မို့လို့ဆိုရလဲ experience လေးရှိမလားဆိုပြီးတော့လုံမိတယ်ဒါပေမဲ့ဟိုသူများလေလူကြီးတွေကအမြဲပြောရယ်လေကိုပတ်ဝန်းကျင်အသက်အရေးကြီးရယ်ပတ်ဝန်းကျင်ကကောင်းတဲ့ချိန်ကြရင်ကိုလည်းကောင်းမယ်လူတော်လူကောင်းနဲ့ပေါင်းတင်နေဆိုတဲ့ဥစ္စာကြီးကိုတွားပြီးစဉ်းစားမိရယ်လေငငယ်လုံးကအမေကနေပြောခေါ်ပြီးတော့ဒါမျိုးအတိုင်းဝိုင်းထဲမှာထည့်ပေးလိုက်တဲ့အခါမှာအဲ့ဒီလိုလေးနဲ့အဲ့အမျိုးမျိုးတွေ့တာပေါ့တခြားက HIV လေးနဲ့လည်းတွေ့တယ်နောက်စင်ရတာလူလေးနဲ့လည်းတွေ့ဖြစ်တယ်နောက်တချို့လူကနေစိတ်မရှိဘဲနဲ့အဲ့ဒီဟိုဒေါလေးကအမြဲတမ်းကန်နေတာလေးလည်းတွေ့တယ်အဲ့ဒီဥစ္စာလေးကိုငငယ်ကလေးကသူတို့လေးနဲ့ face to face နဲ့အဲ့လိုဝိုင်းပြီးရှင်းပေးတဲ့ခါကြရင်ကိုယ့်ရဲ့ patience ဥစ္စာကိုလည်း practice မိတာပေါ့ဟိုအဲ့လိုဖြစ်တယ်နောက်ပြီးတော့လည်းအဲ့ဒီနောက်ဆုံးကြတော့အဲ့ဒီ Mexico လို့ international လေးမှာလည်းသွားရတယ်လေဆိုတော့အဲ့ချိန်မှာနေပြီးတော့ US အဲ့ဒီ Zigi Free Clinic မှာလုပ်ခဲ့တယ်ပြီးတော့လည်းနောက် Federal မှာရှိတဲ့အဲ့ဒီ Organ Donation ရဲ့ One Legacy မှာလည်းလုပ်ခဲ့လိုက်သေးတယ
်ဆိုတော့ဒီ Zigi Foundation ကနိုင်ငံတကာမှာလည်းဒါ Pride အလုပ်တွေကိုလုပ်နေတယ်လို့နားလည်ပါတယ်ဆိုတော့ပြောမက္ကဆီကိုသွားတာလိုမျိုးလို့เนาะထိုင်ဝမ်မှာလည်းလုပ်ရတာမျိုးဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဒီလို Pride အလုပ်တာတွေရှိလာရှင်ဒီ Foundation နေနဲ့အကူအညီပေးတာလို့ပါလို့ပေါ့เนาะ
စစ်ကြီးနဲ့ပတ်သက်ပြီးတော့လည်းမြန်မာပြည်ကိုအများကြီးကူညီပေးရလေ။မိမိရဲ့ခါမှာလည်းအများကြီးကျေးဇူးတင်တာပေါ့စစ်ကြီးနဲ့ပတ်သက်ပြီးတော့။ဘာလို့ဆိုတော့သူတို့နဲ့တည်ပြီးတော့ဒီမြန်မာပြည်မှာနာကိဖြစ်တဲ့ချိန်ကြရင်ဒီနားမှာရှိတဲ့အဲဒီမြန်မာပြည်ကအသင်းတွေအများကြီးရှိရလေ။အဲအသင်းတွေကိုပေါင်းပြီးတော့လည်းအဲဒီသူ fundraising တွေလုပ်တယ်။ပြီးစစ်ကြီးဘက်ကလည်း million dollars နဲ့စိုက်ပြီးတော့လေမြန်မာပြည်မှာနာကိမှာဖြစ်လုံးကလည်းအဲဒီတောလီမှာသွားပြီးတော့လည်းကူညီခဲ့တယ်။အဲစပားလေးကိုလည်းစိုက်ပေးတယ်ပြီးကူညီပေးတယ်နောက်အိမ်တွေအများကြီးတွေလည်းစောက်ပေးတယ်စောက်ပေးပြီးတော့အခုကနေပြီးတော့ဒီတဖက်ကနေပြီးတော့စကြီးကနေပြီးတော့ထိုင်ဝမ်အသင်းတို့ US အသင်းကနေပြီးတော့မြန်မာပြည်ကိုသွားကူညီခဲ့တယ်နောက်ပြီးတော့မြန်မာပြည်ကရဲ့ delay ထုံးစံအကောင်ကိုလည်းလေစကြီးကနေပြန်ပြီးတော့တင်ယူမိတယ်ဆိုတော့မြန်မာပြည်ကဥစ္စာကိုသူတို့အခုထိပြောနေတုံးမယ်လေသူတို့အဲမြန်မာပြည်ရဲ့တကယ်ဟိုတကယ်ကူညီပေးတဲ့စိတ်ဓာတ်ကအမြဲရှိတဲ့ဥစ္စာ။ဘာဖြစ်လို့လဲဆိုတော့လေမြန်မာဒီမှာဆိုရင်တို့ရောလည်းပြောစကြည့်မှာစပြီးပြောမယ်ဆိုရင်တို့ရောလည်းပြောအဲ့ Master Chen Yan so la ti la shin da ba ga ni piyo twa ni piyo ga ai di si ji o sa ke de le sa ke de cha ma ai ai ma shi de housewife so de ai di ho ai mu kai sa lou de mai ma nga yauk ne di ti la shin da ba ne sa ke a khu a US the now international naingan a lo wan 230 naingan a lo wan si ji ya ni piyo ku ni khe la le shi khe
sister Miss Sabrina pyo twa de a the ma di city foundation sha sa ke da ga
ဒီလာရှင်တပားနဲ့အရှင်မအမျိုးသမီးငားရောင်းနဲ့စခဲ့ဆိုတာအင်မတန်စိတ်ဝင်စားဖို့ပြောရတော့ဒါအမျိုးသမီးတွေစခဲ့တဲ့အဖွဲ့အစည်းလို့ပြောလို့ရတာပေါ့နော်ဒါဆိုလို့ရှင့်ဟုတ်တယ်အဲ့ဒီအဲ့ဒီကနေပြီးတော့စပြီးတော့နောက်အခုဆိုရင်ထိုင်ဝမ်မှာဆိုရင်စေယုံ၆ခုရှိသွားပြီနောက်ပြီးနဲ့ဥမာအင်ဒိုနီးရှားနိုင်ငံဆိုမွတ်စလင်နိုင်ငံလေအဲ့မှာဆိုရင်ဗုဒ္ဓဘာသာရဲ့စေယုံ မျိုးမျိုးရှိကြတယ်လူမျိုးမျိုးမျိုးရှိကြတယ်ဒါဆိုသူတို့ကဘာလေး comment ရှိတယ်ဆိုရင်အားလုံးကနေလူတွေကိုကူညီချင်ကြတယ်အဲ့ဒီစိတ်ဓာတ်ကအမြဲတမ်းရှိကြတာပေါ့ဆိုတော့အဲ့လားနဲ့ပဲအားလုံးကူညီကြတာပဲပြီး US မှာဆိုရင်လည်းเนาะအဲ့ဒီများတော့ဖြစ်ဒီစကြီးရဲ့ volunteer တွေကလည်းဒီအင်ရှင်မတွေပဲအင်ရှင်မတွေအများများလေဆဆချင်းလာကြတော့သူတို့လေးကနေပြီးတော့စကားလေးကတိတ်မပြောတတ်အောင်ကိုပဲကူညီချင်တဲ့စိတ်ဓာတ်ပဲရှိကြတယ်။နောက်လှုပ်တာများတဲ့အချိန်ကျရင်အဲ့လိုမျိုးအပြင်ထွက်ပြီးတော့စကားပြောရလေပြီးမသိတဲ့လူနဲ့ပြောရင်းနဲ့တော့သူတို့ရဲ့ leadership skill ဆိုရယ်တကယ်ခေါင်းဆောင်မှုဥစ္စာတွေကသူတို့လေးကတတ်သွားကြရောပြီး computer မတတ်တဲ့လူလည်း computer တတ်သွားကြရောဆိုတော့မင်းကလေးလို့အဲ့ဒီခေါင်းဆောင်မှုလားလို့ပြောအဲ့ဒီစကြီးမှာအများများပါတယ်
။ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။ဒီပါကောင
သာသနာပြန်ပွားရေးနဲ့စာနာကူညီရေးနှစ်30ကျော်ဆောင်ရွက်နေသူမတ်ဆာဗရီနာတန်းအကြောင်းကိုတင်ဆက်ပေးခဲ့တဲ့မက်ခင်ဖြူထွေးရဲ့အမျိုးသမီးခန္ဓာပါရှင်။သိပ္ပံနဲ့နီးပညာခန္ဓာအပတ်စဉ်ခန္ဓာမတိုင်ခင်မှာတော့တူတာဆောင်လေအမေရိကန်တခွင်စီစဉ်ကိုတင်ဆက်ပေးကြပါတယ်။လာမယ့်နိုဝင်ဘာလမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာထောက်ခံမဲတွေရဖို့အတွက်သမ္မတကိုယ်စားလှယ်လောင်းတွေကလူနည်းစုတွေကိုပြစ်မှတ်ထားပြီးတော့စီယုံနေတာစစ်မှုထမ်းဟောင်းတွေအတွက်ဘယ်သမ္မတကိုယ်စားလှယ်လောင်းကပို့ပြီးတော့မှဆောင်ရွက်ပေးခဲ့ပါသလဲဆိုတာကိုဒီသတင်းပတ်ရဲ့သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်ကတင်ပြထားတာရှုစားနာဆင်ပါရှင်
အမေရိကန်သမ္မတဂျိုးဘိုက်ဒန်နဲ့ရီပပ်ဘလစ်ကန်သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်တို့ဟာလူမဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့အခုခါမှလဲလဲစီရင်နေပါတယ်။သူသာသမ္မတဖြစ်လာမယ်ဆိုရင်အမေရိကန်အားလုံးအကျိုးရှိလိမ့်မှာဖြစ်ကြောင်းဒေါ်နယ်ထရမ့်ကနယူးယောက်မှာအခုလိုပြောပါတယ်
။ It doesn't matter whether you're black
လူမဲပဲဖြစ်ဖြစ်လူညိုပဲဖြစ်ဖြစ်လူပြိုပဲဖြစ်ဖြစ်ဘယ်လိုသားရောင်ရှိတဲ့သူပဲဖြစ်ဖြစ်ရင်းမကြည့်ပါဘူး။ကျွန်တော်တို့အားလုံးကအမေရိကန်တွေဖြစ်ပြီးတော့အနေရောက်အောင်လက်တွဲညီညီဆောင်ရွက်ကြဖို့ပါ
ဂျိုးတိုက်တန်ကလည်းသူအစိုးရဖွဲ့ထဲမှာလူမျိုးပေါင်းစုံပါဝင်ကြောင်းလူမှုတိုင်းဝိုင်းခေါင်းဆောင်တွေကိုမြေရှိကမှာအခုလိုပြောပါရယ
်။ဒီမိုင်းတခြားကျွန်တော်တို့အစိုးရအဖွဲ့ထဲမှာတခြားအစိုးရအဖွဲ့တွေတုန်းကထက် African American အမျိုးသမီးနဲ့တခြားလူနည်းစုတွေပို့ပြီးပါဝင်ပါတယ်။ဒါကြောင့်ကျွန်တော်တို့ကပို့ပြီးအလုပ်ဖြစ်မြောက်လုပ်နိုင်ကြပါတယ်။
နိုဝင်ဘာမှာချိန်ပါမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဘယ်ကိုယ်စားလှယ်လောင်းကိုမဲပေးရမလဲဆိုတာကိုဝေခွဲမရဖြစ်သူအများစုနေထိုင်ရာပြည်နယ်တွေကလူမဲမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရဖို့ထရမ့်နဲ့ဘိုက်ဒန်ဟာအပြင်းထန်ကြိုးစားနေကြတာပါ။ဖြူသူရေတနစင်တာရဲ့လူမှုစစ်တမ်းမှာတော့2024သမ္မတရွေးကောက်ပွဲမှာအနိုင်ရလာမဲ့သမ္မတအနေနဲ့ပညာရေးနဲ့စီးပွားရေးခန္ဓာပိုတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့လူမဲမဲဆန္ဒရှင်တွေကလိုလားနေကြတာပါ။
We're going to bring success back to our schools.
ဆောင်ရွက်ကောဆောင်ရွက်ပါမယ်။မြို့တိုင်းကျွာတိုင်းလမ်းတိုင်းမှာလူနေမှုဘဝပုံမှန်တိုးတက်ကောင်းမွန်လာအောင်လဲဆောင်ရွက်တော့ပါမယ်
။ Biden Message စီရင်ရေးအဖွဲ့ကနယူးယောက်မှာ African American တွေကိုကြော်ညာနေအခုလို့စီရင်ပါတယ
်။ Of course I hate these people.
ကျွန်တော်ဒီလူတွေကိုတိတ်မုန်းပါတယ်လို့ Donald Trump ကပြောသွားတာပါ။
Donald Trump
လူမဲတွေကိုမတိလေးစားဆက်ဆံတာအပြစ်စမ်းမဟုတ်ပါဘူး။လူမဲမိသားစုတွေကိုသူပိုင်တိုက်ခန်းတွေငှားဖို့ညှဉ်းဆန်တာကြောင့်လဲတရားစွဲခံခဲ့ရသူပါ။အပြစ်မဲ့လူမဲနဲ့လူမျိုးစေကျော်တဲ့၅ဦးကိုတေးရန်ပေးဖို့လဲတောင်းဆိုခဲ့ဘူးပါတယ်လို့ပြောသွားတာပါ။
ထရမ်မှာအညှိုးတေးကြီးသူဖြစ်တာကြောင့်သူသာအနိုင်ရမယ်ဆိုရင်လူနည်းစုဝင်တွေနှိမ့်တာလိမ့်မယ်ဆိုပြီးဘိုက်ဒန်ကအခုလိုပြောပါတယ
် Trump isn't running the lead America
အမေရိကန်ကြီးကောင်းကျိုးဆောင်ရွက်ဖို့ရွေးကောက်ပွဲဝင်တာမဟုတ်ပါဘူးလက်စားချေဖို့အတွက်ပါဒီလိုလူမျိုးအနိုင်မရသင့်ပါဘူးလက်စားချေဖို့စိတ်ကူးနဲ့အနာဂတ်ကိုတည်ဆောက်နိုင်မှာမဟုတ်တလို့လူနေမှုဘဝတွေလည်းတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်မှာမဟုတ်ပါဘူးဒါကြောင့်အမေရိကန်အားလုံးရဲ့အနာဂတ်အတွက်ကျွန်တော်ရွေးကောက်ပွဲဝင်ပြိုင်တာပ
ါထရမ်ကတော့လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့အစိုးရရဲ့မူဝါဒကိုဥတည်ထားဝေဖန်ပါတယ်တောင်ပိုင်း Bronx အရက်ကလူနည်းစုဝင်တွေကိုအခုလိုပြောပါတယ
် African Americans are getting slaughtered
African Americans and Hispanic တွေတက်ခံရပါတယ်တန်းနဲ့ချီတဲ့လူတွေလည်းကျွန်တော်နိုင်ငံနဲ့လိမ့်ဝင်နေတာကြောင့်လူမဲနဲ့ Hispanic တွေအပေါ်မှာအကြီးမားဆုံးစိုးကျိုးတွေတက်ရောက်ကုန်ပြီးကျွန်တော်လည်းပဲဖြစ်အင်ဂျီမဲရီဖြစ်ကုန်လို့ဘာမှဂုံးကောက်ဆံကျွန်တော်ရဲ့ခြေနေကိုရောက်ကုန်ပါတယ
်ထရမ့်ကိုအနိုင်ရဖို့လူမဲတွေရဲ့ထောက်ခံမဲ့လူရဲ့အကြောင်းဘိုင်ဒန်ကအခုလိုပြောရတယ
်
အားလုံးရဲ့ထောက်ခံမှုကြောင့်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအနိုင်ရခဲ့တာပါဒေါ်နယ်ထရမ့်နောက်တစ်ချိန်အရှုံးသမားဖြစ်ဖို့လည်းအားလုံးကအဖေရကြပါလေ
လွန်ခဲ့တဲ့၄နှစ်တုန်းကလူမဲ92ရာခိုင်နှုန်းကထရမ့်ထက်ဘိုင်ဒန်ကိုထောက်ခံခဲ့ကြပေမဲ့ခုအခါမှာတော့ဘိုင်ဒန်ကိုမဲပေးနိုင်ခြေရှိသူ89ရာခိုင်နှုန်းသာရှိပါတော့တယ်ဒေါ်နယ်ထရမ့်ကိုတော့18ရာခိုင်နှုန်းကသာထောက်ခံကြတာပါခင်ဗျာနောက်နောက်ဆက်ခုနှစ်မှာသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးပြထန်လိုက်တဲ့ PAC ဥပဒေအရစစ်မှုထမ်းစဉ်ကာလအတွင်းအန်ရရှိတဲ့အစိတ်အသက်သင်ခဲ့သူစစ်မှုထမ်းအောင်190နီးပါးဟာကျန်းမာရေးဆောက်ရှောက်မှုရရှိမှာဖြစ်ပါတယ်စစ်ပြန်တွေအတွက်ချမှတ်ပေးထားတဲ့အရင်ကျန်းမာရေးအသုံးစရိတ်ပမာဏကို PAC ဥပဒေပြထန်းပြီးတော့တိုးပေးလိုက်တာပါဒီဥပဒေပြထန်းပြီးတဲ့နောက်ကျန်းမာရေးဆောက်ရှောက်မှုခံယူဖို့တင်ပြလာသူစစ်မှုထမ်းအောင်တန်းလောက်ကိုလည်းကူညီနိုင်ခဲ့တယ်လို့သမ္မတဘိုက်ဒန်ကပြောပါတယ်
Trouble breathing cancer
စစ်မှုထမ်းခဲ့စဉ်ကာလအတွင်းတုန်းကဘေးအန္တရာယ်သင့်ခဲ့တာကြောင့်ခုအခါမှာအသက်ရှူကြတာကင်ဆာအုံနောက်ကင်ဆာယောဂါရေရှည်ခံစားနေရသူတွေအနေနဲ့ PET ဥပဒေအရတာဝန်ထမ်းဆောင်စဉ်မှာဖြစ်ခဲ့တဲ့ဆိုတာမျိုးသက်သေပြစရာမလိုတော့ပါဘူး
သူအစိုးရလက်ထက်မှာစစ်မှုထမ်းဟောင်းတွေကျန်းမာရေးဝန်ဆောင်မှုပေးသူတွေအတွက်ပါတီနှစ်ရက်လုံးကသဘောတူပြဋ္ဌာန်းပေးလိုက်တဲ့ဥပဒေပေါင်း30ကျော်ရည်လို့လဲသမ္မတဘိုင်ဒန်ကထောက်ပြပါတယ
် We've increased resources to end veteran homelessness
စစ်မှုထမ်းဟောင်းတွေအင်ဂျီမဲ့ဖြစ်နေတဲ့ပြဿနာကိုအဆုံးသတ်ဖို့ပိုမိုထောက်ပံ့ပေးခဲ့တယ်လို့စစ်မှုထမ်းဟောင်းတွေစိတ်သက်ကြဆင်းပြီးကိုယ့်ကိုယ်ကိုအဆုံးစီရင်တာတွေအဆုံးသတ်နိုင်ဖို့လဲစိတ်ကျန်းမာရေးပညာရှင်ရာနဲ့ချီကိုတင်နန်းတွေပေးခဲ့အလုတ်ခံခဲ့ပါတယ
်2024သမ္မတရွေးကောက်ပွဲနီးကပ်လာတာဖြစ်တဲ့အတွက်သမ္မတဟောင်းဒေါ်နယ်ထရမ့်ကသူ့လက်ထက်မှာစစ်မှုထမ်းတွေခံစားခွင့်ပိုရခဲ့ကြောင်းညင်းခုပြောဆိုပါတယ်မနစ်နိုဝင်ဘာလကရမ်ဘဲလူမှုကွန်ရက်မှာထရမ့်ကအခုလိုပြောပါတယ
် We have 33,000
ဒီတိုင်းပါစစ်စင်းရဲ့နေထိုင်ရတဲ့အင်ဂျီမဲ့စစ်မှုထမ်းဟောင်း3,300လောက်ရှိပါတယ်ကျွန်တော်တာဝန်ယူခဲ့တဲ့၄နှစ်ကာလအတွင်းတော်တော်များများကိုကူညီနိုင်ခဲ့ပြီးတော့အခုကူညီနိုင်တဲ့ပမာဏရော့ကျသွားတာကရှက်စရာပ
ါသူသာပြန်ရွေးခံရမယ်ဆိုရင်ဒီအခြေအနေကိုပြောင်းလဲပြစ်မယ်လို့လည်းဆိုပါတယ
် On day 1 I will sign an executive
ဆောင်းစတင်ထမ်းဆောင်တဲ့နေ့မှာပဲသမ္မတအမိန့်ကြေညာချက်လက်မှတ်ရေးထိုးပြီးတော့ဂျိုးဘိုင်ဒန်ချပေးထားတဲ့တရားမဝင်နိုင်ငံခြားသားတွေအတွက်နေစရာနဲ့ဒေယူပို့ဆောင်ရေးဈေးတွေကိုရက်ဆက်ပြီးအဲ့ဒီကရလာတဲ့ငွေပမာဏတော်တော်များများကိုနေစရာနဲ့ကျန်းမာရေးဆောင်ရှောက်မှုခံယူဖို့လိုအပ်တဲ့အင်ဂျီမဲ့စစ်မှုထမ်းဟောင်းတွေအတွက်သုံးဆွဲပါမယ်
သမ္မတဘိုင်ဒန်နဲ့ထရမ့်လက်ထက်မှာစစ်မှုထမ်းဟောင်းတွေအတွက်ကျန်းမာရေးဆောက်ရှောက်မှုခံယူခွင့်တိုးချမှတ်ပေးတဲ့အတွက်အမေရိကန်လူမှုဆောက်ရှောက်ရေးလှုပ်သားများအသင်းကြီးကကြီးကြီးအတိအမှတ်ပြုရတယ်စစ်မှုထမ်းဟောင်းတွေအနေနဲ့အခုအခါအမေရိကန်စစ်မှုထမ်းဟောင်းဌာနအပြင်တခြားနေရာတွေမှာလည်းကျန်းမာရေးဆောက်ရှောက်မှုရယူနိုင်တာပါ
individuals have been experiencing
တော်တော်များများအနေနဲ့ကျန်းမာရေးဆောင်ရှောက်မှုရနိုင်ဖို့အတွက်အခက်တွေ့နေတာပါစစ်မှုထမ်းဟောင်းတွေအနေနဲ့အထောက်အထားလုံလုံလောက်လောက်မပြနိုင်တာကိုယ့်လှည့်ရောက်ဖို့အကြကြီးစောင့်ရတာနောက်တစ်ခုကတော့ဝန်ဆောင်မှုပေးတဲ့ဌာနတွေအနေနဲ့နှောင့်နှေးကြံ့ကြာနေတာတွေကြောင့်ပါ
နောက်ထပ်လာမဲ့သမရအနေနဲ့စစ်မှုထမ်းဟောင်းတွေရဲ့စိတ်ကျန်းမာရေးဆောက်ရှောက်မှုခံယူခွင့်ရဖို့လဲအလေးပေးဆောင်ရွက်ပေးစီလူကြောင့်S3 ကပြောရတယ်အထူးသဖြင့်စိတ်ကျန်းမာရေးပညာရှင်တွေရှားပါးတာကြောင့်ပို့ပြီးတော့လေးထားဖို့လူကြောင်းလဲသူကထောက်ပြပါတယ်ခင်ဗျာ
ကို
အောင်တင်ဆက်ပေးခဲ့တဲ့သုတဆောင်လေအမေရိကန်တခွေစီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့မြန်မာနဲ့မြေရှားအလားအလာအပိုင်းလေးကိုတင်ဆက်ပေးထားပါတယ်အဲ့ဒီမှာတော့မြေရှားတတ်ထုကိုမြန်မာမှာဘယ်လိုမျိုးထုတ်လုပ်နိုင်ပါသလဲဆိုတာကိုတင်ဆက်ပေးထားတာဖြစ်ပါတယ်ကမ္ဘာမှာမြေရှားတတ်ထုတတိယအများဆုံးထုတ်လုပ်တဲ့မြန်မာနိုင်ငံမှာတန်မိုးကြီးတဲ့လေးတဲ့မြေရှားတတ်ထုထွက်ပေမဲ့ဓာရီကိုတရားဝင်တူးဖော်ထုတ်လုပ်တာမျိုးမဟုတ်သလိုစနစ်တကျရှာဖွေစူးစမ်းမှုကိုလည်းမလုပ်နိုင်သေးပါဘူးမြမညေရှားကိုစနစ်တကျရှာဖွေဖော်ထုတ်ဖို့ဘယ်လိုများလှုံ့ဆော်နိုင်ပါသလဲဆိုတာကိုဩစတြေးလျနိုင်ငံဓာတ်သတ္ထုရှာဖွေတူးဖော်ရေးအကြံပေးဒေါက်တာဦးအောင်ဘွားကိုဒေါ်ခင်မျိုးသက်ကမေးမြန်းပြီးတော့တင်ပြထားတာရှုစားနာစင်ပါရှင်
ဒီမြေရှားတတ်တုကမြန်မာနိုင်ငံမှာဒီနေရာတော်တော်များများမှာတွေ့နေရတယ်ပေါ့နော်။ဆိုတော့မြေရှားတတ်တုကိုဟိုမိုင်းဖြစ်အောင်တူးဖို့ဒါလာဘယ်လိုရှိပါလဲဆရာ။ဒီမြေရှားတတ်တုမိုင်းနေဖြစ်လာတော့ဒီနေရာတွေမှာလုံနိုင်တာ
။အဓိကအားဖြင့်တော့ခုနကမူရင်းတတ်တုတိုင်းနဲ့နှောင်းဖြစ်ဒုတိယအကြိမ်ဖြစ်လာတဲ့ secondary deposit နဲ့ကြည့်မယ်ဆိုရင်ကျွန်တော် secondary deposit ကအင်မတန်လွဲပါတယ်။ဘာဖြစ်လို့လဲဆိုရင်ကြောက်ကြေမွာခြင်းဒီထဲမှာကျွန်တော်တူးရတာအင်မတန်လွဲတယ်။ဥပမာဆိုရင်ဒီ clay deposit ဆိုရင်ကချင်ပြည်နယ်မှာတူးရတာလွဲတယ်။နောက်ပြီး process လုပ်တာလည်းလွဲတယ်။ဒါပေမဲ့လို့ဟိုအမှန်တိုင်းပြောရရင်တော့စီးမရှိကမ်းမရှိလုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတ်ဝန်းကျင်ပျက်စီးမှုတွေကတော့အများကြီးရှိပါတယ်။အဲ့ဒီလိုတတ်ထုတိုင်မျိုးကတနင်္လာရီကမ်းမြောင်ဒေသအဲ့ဒီကနော်ကရနိုက်တွေရှိတဲ့နေရာဒီပေါ့ရှမ်းပြည်မြောက်ပိုင်းနောက်ပြီးတောင်ပိုင်းအဲ့ဒီနေရာမျိုးတွေမှာဒီလိုခြေမွာခြင်းကြောင့်ဖြစ်ပေါ်လာတဲ့ရေရှားတပ်ထုတိုင်မျိုးတွေပေါ်ထွက်လာနိုင်ပါတယ်နောက်တစ်ခါတန်ပြူအဖြိုက်နဲ့တွဲနေတဲ့ဂရနိုက်တွေပက်ကမာတိုက်တွေအဲ့ဒီခြေတွေမှာလည်းပဲမူရင်းတပ်ထုတိုက်တွေကျွန်တော်တို့တန်ပြူအဖြိုက်နဲ့တူးတို့တူတို့နဲ့အတူရေရှားတပ်ထုတိုက်တွေဥပမာနောက်လစ်သီယမ်တို့နီယိုပီယမ်တို့အဲ့ဒါတွေကတွဲနိုင်ပါတယ်ပြီးတော့ကျွန်တော်ဟိုပေါ့လေပြောသွားတဲ့လစ်သီယမ်ပေါ့လေလစ်သီယမ်မှာကျွန်တော်တို့ပက်ကမာတိုက်ကိုအဓိကဦးစားပေးပြီးပြောတယ်ခုလည်းပဲမြေရှားတပ်ထုတိုက်ရပက်ကမာတိုက်ကတွေ့နိုင်တဲ့ကြောက်ပါပြီးတော့မြန်မာပြည်မှာကံကောင်းသလားတော့မသိဘူးအဲ့လိုကြောက်မျိုးတွေအင်မတန်များတယ်ဂရန်တိုက်ထဲမှာ rare art ရှိတယ်နောက်တစ်ခုကပက်ကမာတိုက်ထဲမှာလည်း rare art ရှိတယ်နောက်တစ်ခါကျွန်တော်တို့ဒီမုံရွာဘက်မှာလည်းပဲမုံရွာကောလင်းဝင်းတို့အဲ့ဒီထဲဒီမှာအလားအလာရှိတယ်ကျွန်တော်တို့ရှာဖို့လေ့လာဖို့ဒီအများကြီးလိုပါတယ်အဲ့ဒါတွေကိုတော့ထပ် drop ပေါ့လေမူရင်းကတူးတဲ့ခါမှာတော့ခုကျွန်တော်တို့ဒီမီးတို့လိုဟိုပေါ့ဟာမင်းကြီးတို့လိုဒီမူရင်းကြောက်တည်တဲ့မှာတူးရတယ်ဆိုတော့သူကတော့နည်းနည်းလေးပို့ပြီးမှခက်မယ်ခုနကကျွန်တော် secondary ကတော့တော်တော်လေးတွဲပါတယ်ဟို weather နဲ့ဟို left right တို့ဘာလို့ကလေးတို့ဘာလို့တဲ့မှာတွေ့
မြန်မာနိုင်ငံမှာအခုပေါ့နော်ဟိုတွေ့တဲ့မြေရှားတတ်တူကဟိုလေးတဲ့မြေရှားတတ်တူတွေပေါ့နော်ဆိုတော့မျိုးစားဘယ်နှခုလောက်ဘာမှဒီမှာတွေ့ပါလဲဆရာ
အဓိကအားဖြင့်တော့အဲဒီကချင်ပြည်နယ်မှာတော့အဲဒီ WCN နဲ့ဟိုတာပီယန်တွေ့တယ်။နောက်ပြီးတော့တချို့နေရာတွေမှာ record ရဆိုရင် monocyte ဆိုတဲ့ light rare element တွေတွေ့ထားတယ်ဒီတောင်ပိုင်းတွေမှာအဲဒီ beach ဆင်းတွေမှာတွေ့ထားတယ်လို့ဟို record တချို့ article တွေကပြောပါတယ်။ဒီတော့ဒါမျိုးလို့ကျွန်တော်တို့အဲဒီမြန်မာပြည်မှာလိုအပ်တာအသေးစိတ်လေးစားတိုင်းတာမှုရှာဖွေမှုတွေကျွန်တော်အများကြီးလိုပါတယ်။အထူးသဖြင့်ကျွန်တော်တို့တွေ့ပြီးတော့တူးတယ်ဆိုတဲ့ကချင်ပြည်နယ်နေရာပဲရှိပြီးတော့တပ်ထုတွင်ဝန်ကြီးဌာနကလုတ်ထားတဲ့နေရာတွေရောကျွန်တော်ပြောတဲ့နေရာတွေမှာပါကျွန်တော်တို့အသေးစိတ်စနစ်တကျအဲဒီပေါ့ဒီမြေရှားတပ်ထုတိုင်ကိုရှာဖွေမှုတွေကျွန်တော်တို့မလုပ်ရသေးပါဘူးဒါတရားအများကြီးလုပ်မယ်ဆိုလို့ရှိရင်မြေရှားတပ်ထုတိုင်တွေကျွန်တော်မတွေ့ရသေးတဲ့တပ်ထုတိုင်အလားအလာတွေအများကြီးရှိလို့တပ်ထုတိုင်အစ်စ်တွေပေါ်ထွက်လာလိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပ
ါမြန်မာနိုင်ငံမှာမြေရှားတပ်ထုကိုထုတ်ရင်ဘယ်လိုထုတ်ပါမလဲဆရာဒီရှာဖွေတဲ့နည်းလမ်းလေးတွေပြောပြပေးပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြန်ရှားတပ်ထုရှာဖွေရေးနည်းလမ်းတွေမှာကျွန်တော်အဓိကအားဖြင့်သုံးတာတော့ဟိုစားဘူမိဓာတုဗေဒမတက်ဒါကိုကျွန်တော်တို့ဘူမိဗေဒနည်းလမ်းနဲ့တွဲပြီးတော့သုံးကြပါဥပမာကျွန်တော်တနင်္လာရီကမ်းမြောင်တည်တခြားနောက်ပြီးတော့မှတချို့ဂရနိုက်တွေရှိတဲ့နေရာတွေအဲ့ဒီနေရာတွေကိုတပ်ထုရှာဖွေရေးလုပ်တော့မယ်ဆိုရှင်အဲ့မှာရှိတဲ့ကြောက်နေမှုနေရာတွေကိုယူမယ်ဂရနိုက်သို့မဟုတ်ဘက်မာတိုက်ကြောက်နေမှုနေရာတွေကိုယူမယ်ဒီမြေစည်းသွားနမူနာပေါ့ swine sample တွေယူမယ်နောက်ပြီးတော့ဒီချောင်းတွေထဲမှာ swing sediment ဆိုတဲ့အနယ်တွေကိုယူမယ်။နောက်ပြီးတော့မှ heavy mineral collection ပေါ့။ဘာလဲဆိုရင်အဲ့အနယ်တွေကိုကျင်ပြီးတော့မှ heavy mineral တွေကိုယူမယ်။အဲ့လိုယူပြီးတော့မှအဲ့မှာပါဝင်တဲ့ ရေရှားသတ်သူတွေကိုကျောင်းစမ်းတမ်းတယ်ဒါလည်းမကပါဘူးသူချိန်နေမှာပဲခုနကကျွန်တော်ခဏခဏပြောခဲ့ပြီးပြီလမ်းပြူအဖြိုင်အတင်းတန်းစင်နောက်ပြီးတော့မှလစ်သီယန်တာလီယန် TA နောက်ပြီးတော့နိုင်ရိုဘီယန် ND ဆိုတဲ့သူနဲ့အစိုးစိတ်ပေါ့လေပူးတွဲပြီးတွေ့နိုင်တဲ့အဲသတ်သူတွေကိုပါကျွန်တော်စမ်းတမ်းတယ်အဲ့လိုစမ်းတမ်းခြင်းအားဖြင့်ကျွန်တော်တို့ခုအဓိကမြေရှားသတ်သူတက်ကတာဂက်ဖြစ်တော့မြေရှားသတ်သူတိုက်ဖြစ်ပေါ်လာနိုင်အတုံးကိုတွေ့ရှိနိုင်တဲ့နေရာတွေကိုကြောက်သေးမှာဖြစ်ဖြစ်အဲ့မှာကျွန်တော်တို့ blazer တကူစီးတယ်မှာဖြစ်ဖြစ်နောက်ပြီးတော့မှ beast ဆင်းနေတယ်မှာရှိစီဘယ်နေရာဟာအလားလားအကောင်းဆုံးမြေရှားသတ်သူတိုက်နေရာဆိုတာကိုတွေ့လာမယ်အဲ့ဒါတွေကိုကျွန်တော်တို့ဘုံမိပေတာအရာမြေပုံတွေထုတ်မယ်နောက်ပြီးတော့မှအဲ့မှာပါဝင်တဲ့တွန်းချွက်တွေကို analyze လုပ်မယ်နောက်ပြီးတော့ကြောင်မျိုးစားတွေကိုခွဲမယ်ခွဲပြီးတော့မှကျွန်တော်တို့အလားလားအကောင်းဆုံးနေရာတွေကိုရွေးချယ်ပြီးတော့မှအဲ့မှာအသေးစိတ်ရှာဖွေမှုတွေပြုလုပ်ဖို့လိုပါတယ်ဒါတွေမကပါဘူးကျွန်တော်ခုနကမကြမ်းကြပြောခဲ့တယ်မြန်မာပြည်တနင်္လာရီကမ်းမြောင်တလျှောက်မှာရှိတဲ့တန်ဖြူအပြိုင်နယ်မိုင်းတွေတချို့ကတော့ဂျိုင်းမာလီပေါ့လေဟိုမူရင်းထဲမှာဟိုဆိုကြောက်ထဲမှာတူးတဲ့ဟာတွေအဲ့ဒါမော်ချီတို့လို့ကျွန်တော်တို့စာမြင့်ကြီးတို့လို့တချို့ကတော့ရေစီတော်ပလေးစားဒီပိုစစ်တွေအများကြီးရှိပါတယ်ယာနဲ့ချီတော်ရှိပါအဲ့ဒီဟာတွေကိုလည်းပဲကျွန်တော်အသေးစိတ်သူတို့ယာနေပေါ့လုတ်ထားတယ်ဒက်မလုတ်ထားတယ်မိုင်းဒက်တွေကိုကျွန်တော်တို့ခုနအလီမင့်တွေကို analyze လုပ်ခြင်းအားဖြင့်မြုပ်ကွယ်နေတဲ့ဒီမြေရှားသတ္ထုတိုက်တွေလေတရန်တဘိုစစ်တွေနောက်အခြားဘုရားပေါ်ရှားပါသတ္ထုတွေဟာပေါ်လာလိမ့်မယ်လို့ကျွန်တော်ယူဆ
။ဟုတ်ကဲ့။ဆက်မြေရှားသတ္ထုကိုအဓိကဘယ်နေရာတွေမှာသုံးပါလဲဆက်
။မြေရှားသတ္ထုတွေကိုဒီနေ့ technology advance ဖြစ်လာတာနဲ့အများ mobile phone တွေမှာသုံးတယ်၊ computer တွေမှာသုံးတယ်၊ PC ကားတွေမှာလည်းသုံးတယ်၊ television တွေမှာလည်းသုံးတယ်၊ long term rechargeable battery တွေမှာလည်းသုံးတယ်။နောက်ပြီးတော့မှဒီ magnet ပေါ့လေ eminent very strong magnet လုပ်ငန်းတွေမှာသုံးတယ်နောက်တစ်ခါကျွန်တော်တို့ရေနံ refining industry မှာလည်းသုံးတယ်ကျွေးတဲ့မြေတွေနဲ့ဖန်လုပ်မှန်လုပ်ငန်းတွေမှာသုံးတာကိုတွေ့ရပြီးတော့နောက်တစ်ခါကျွန်တော်တို့ medical imaging လို့ခေါ်တဲ့ MRI တို့ CT scan တို့အဲ့ဒီနေရာတွေမှာလည်းသုံးတယ်နောက်တစ်ခုကထူးထူးခြားခြားသုံးတဲ့ဟာကmetal alloy ပေါ့လေနောက်ခါဒီ defense ဒီကာကွယ်ရေးစစ်ရေးအဲ့ညာတွေမှာသုံးတယ်သူကပါလဲဆို radar detectionလုတ်တဲ့အခါမှာသုံးတယ်နောက်ပြီးတော့ဒီပင်တဲ့အောက်မှာရှိတဲ့ object ကိုရှာတဲ့အခါဆွမ်းတာ detection အဲ့ဒါကြီးနောက်တစ်ခုသုံးတယ်ကျွန်တော် laser ပေါ့ဒီ target တွေကိုခံမှန်းတဲ့နေရာမှာအဲ့စစ်ဖက်ဆိုင်ရာကာကွယ်ရေးခောက်လန်းရေးအဲ့ဒီမှာတွေတွင်တွင်ကျယ်ကျယ်သုံးတာကိုကျွန်တော်တွေ့ရပါတယ
်ဒေသတို့ရှာဖွေတူဖို့ရည်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာတန်းပြီးဆုံရအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတလဲပြောပြပေးပါမယ်ရှင
်အမေရိကန်နဲ့တရုတ်စစ်တပ်အချင်းချင်းဆက်ဆံရေးလာမယ့်လပိုင်းတွေအတွင်းမှာပြန်ဆသွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဒီကနေ့မှပဲပြောကြားလိုက်ပါတယ်။နှစ်နိုင်ငံလုံခြုံရေးဆိုင်ရာဆက်ဆံရေးပြန်လည်တည်ငြိမ်လာတဲ့အပေါ်မှာတရုတ်အစိုးရကလည်းအမွန့်တင်ပြောကြားပါတယ်။ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲအတွက်စင်ကာပူနိုင်ငံကိုရောက်နေကြတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့တရုတ်ကာကွယ်ရေးဝန်ကြီးဒုံဂျွန်းတို့ဒီကနေ့ Shangri-La ဆွေးနွေးပွဲဘေးမှမှာတရားတွေ့ဆုံခဲ့ကြပြီးတဲ့နောက်နှစ်နိုင်ငံစစ်ဘက်ဆက်ဆံရေးပြန်ဆဖို့ပြောဆိုလာတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်တပ်မှုကြီးတွေကြားမှာတယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးမှုတွေကိုလာမယ့်လပိုင်းတွေအတွင်းပြန်လည်စတင်မယ်လို့ဝန်ကြီး Austin ရဲ့ပြောကူတော့ပင်နကွန်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်။မြမရေးကိုဒီ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာပဲမြမရေးနဲ့ပတ်သက်ပြီးတော့လည်းဒီတတ်တမန်ရေးအရာချင်းကဲဆောင်ရွက်မှုတွေကိုဒီဆိုင်မှတ်မှတ်လုပ်သွားဖို့လိုအပ်တဲ့အကြောင်းကိုဆွေးနွေးခဲ့ကြပါတယ်။ဒီနိုင်ငံစုံကကာကွယ်ရေးဆိုင်ရာအကြီးအကဲတွေတက်ရောက်တဲ့ Shangri-La Dialogue လို့ခေါ်တဲ့အာရှပစိဖိတ်ဒေသတွင်လုံခြုံရေးညီလာခံပထမနေ့မှာမြမငင်းကြေးအမြင်မတူမှုကြားကတတ်တမန်အခွင့်အလမ်းဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာပါ။မြန်မာရေးနိုင်ငံတကာကဘယ်လိုချင်းကပ်တင်တယ်လဲဆိုတာကိုဆွေးနွေးကြတာမှာအင်ဒိုနီးရှားနိုင်ငံအာဆီယံဥက္ကဋ္ဌတာဝန်ယူခဲ့တော့ကလို့မြန်မာရေးမှာအထူးကြတဲ့အဖွဲ့တွေအားလုံးချိတ်ဆက်ဆွေးနွေးပြီးနိုင်ငံတကာကလည်းအလိုက်တင်ချိတ်ဆက်ပြီးတော့ဒီဇိုင်းမတ်မဲ့ပြောဆိုလုပ်ကိုင်ဖို့လိုအပ်တယ်လို့မြန်မာနိုင်ငံဆိုင်ရာအင်ဒိုနီးရှားအထူးကိုယ်စားလှယ်ရုပ်အကြီးအကဲငူဝါဆွာဂျွန်ဝန်ကပြောကြားခဲ့ပါတယ်ရှင်မြန်မာနိုင်ငံရဲ့အချက်အတဲနဲ့ပြည်ပကဟာဒေတာတွင်တည်ငြိမ်ရေးအပေါ်မှာနောက်ထပ်ချင်းချောက်မှုတွေဖြစ်မလာခင်နိုင်ငံတကာအနေနဲ့မြန်မာရေးကိုဝိုင်းဝန်းကူညီပေးကြဖို့နဲ့မြန်မာပြည်ပကမှာပါဝင်ပတ်သက်နေသူတွေအနေနဲ့အရက်သားပြည်သူတွေနဲ့အကူအညီပေးရေးအဖွဲ့တွေကိုကောက်ကွယ်ပေးဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်နီကမနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှာတိုက်တွန်းတောင်းဆိုသွားပါတယ်ရှင်
နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ TN1 ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားတော်ရဆင်ပေးခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါစေရှင်
This program has come